Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်မတ်လ9ရက်ဗုဒ္ဓနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှာဖောင်ပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညဘက်သတင်းတွေကိုမတ်တင်ကြီးထိုင်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါအင်္ဂါနေ့ကလုပ်တဲ့အမေရိကန်သမ္မတလောင်းပနာမရွေးချယ်ပွဲတွေမှာထင်မှတ်ထားပဲမီရှိဂန်ပြည်နယ်မှာ Bernie Sanders အနိုင်ရပါတယ်။ Syria ငြိမ်းချမ်းရေးဆွေးနွေးပွဲတွေပြန်ဆဖို့ပြင်ဆင်နေပါတယ်။ဒီကနေ့နေအပြည့်ကျက်တာကို Indonesia ကျွန်းစုတွေတခြားကနေတွေ့ခွင့်ရခဲ့ကြပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ဒီညနားဆင်ရမယ့်သတင်းလွှာတွေထဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဘက်ကဒုတိယသမ္မတအဖြစ်ဖြစ်လာနိုင်တဲ့သတင်းတွေထွက်ပေါ်လာနေတဲ့သူတွေရဲ့အကြောင်းမှကြားကြရမှာကတော့
ဒေါက်တာမျိုးအောင်ကဟိုးဟိုးရင်ဖြစ်ချက်ရှိပါတီစားဖွဲ့ပြီးချိန်မှာတော့သူကဒီလိုအင်းပေါ့အင်းကဒီလိုဒီပါတီကနောက်ကျတော့ NLD ကိုကြောင်းရတဲ့90လောက်မှာလေ
NLD အလုံးမှုဆောင်ဟောင်းဦးနိုင်နိုင်ပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်ဒီအကြောင်းနဲ့အတူအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့မနေ့ဖန်မှာဒုတိယသမ္မတလောင်းအမည်စီးရင်တွင်တင်မယ်ဆိုတဲ့နောက်ဆုံးအခြေအနေအကြောင်းနဲ့အမေရိကန်နိုင်ငံရဲ့သမ္မတလောင်းမဲဆွယ်စည်းရုံးမှုနောက်ဆက်တွဲအကြောင်းတွေအပြင်ထိုင်းနိုင်ငံလှိတ်ကျွန်းလူသက်မှုနောက်ဆက်တွဲအခြေအနေအကြောင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်။ခုတော့ထိတ်တန့်ရောက်တဲ့သတင်းတွေကိုကိုကျော်ကျော်သိန်းနဲ့မသိန်းကြီးထိုက်တို့ကပြောပြပေးပါမယ်ရှင
်။အမေရိကန်ပြည်ထောင်စုမီရှိဂန်ပြည်နယ်မှာအင်္ဂါနေ့ကလုပ်တဲ့ဒီမိုကရက်တစ်ပါတီကိုစားပြူသမ္မတလောင်းပနာမရွေးချယ်ပွဲမှာထက်လွတ်တော်မှ Bernie Sanders ကမမျှော်လင့်မဲ့အနိုင်ရသွားပါတယ်။ Republican Party ဘက်မှာတော့ Michigan, Mississippi နဲ့ Hawaii ပြည်နယ်တွေမှာလုပ်တဲ့ပနာမရွေးချယ်ပွဲတွေမှာ Donald Trump အနိုင်ရပါတယ်။Mississippi ပြည်နယ်မှာလုပ်တဲ့ Democratic Primary ပနမရွေးချယ်ပွဲမှာတော့ Mrs. Clinton ကအလွယ်တကူပဲအနိုင်ရပါတယ်။ Michigan Primary မှာ Mrs. Clinton ရှုံးပြီးမှလည်းပါတီကိုယ်စားလှယ်အရေးအတွက်မှာတော့အကြံဉာဏ်အဖြစ် Mr. Sanders နဲ့အတူတူလောက်ရပါတယ်။ Mr. Sanders အနေနဲ့ Mrs. Clinton အနိုင်ရထားပြီးသားပါတီကိုယ်စားလှယ်အရေးအတွက်ကိုလိုက်မြင်နိုင်မှုဆိုရင်20ရာခိုင်နှုန်းလောက်ထိအသာနဲ့အနိုင်ရဖို့လိုတယ်လို့လေ့လာသူတွေကပြောပါတယ်။ Republican Party ဘက်မှာတော့ Idaho ပြည်နယ်ပနမရွေးချယ်ပွဲမှာအနိုင်ရတဲ့အထက်လွှတ်တော်မှ Ted Cruz ကပါတီကိုယ်စားလှယ်အရေးအတွက်ဒုတိယအများဆုံးရနေပါတယ်။
ပါလက်စတိုင်းတွေရဲ့တိုက်ခိုက်မှုတွေအပေါ်အမေရိကန်ဒုတိယသမ္မတဂျိုးဘိုင်ဒန်ကဒီကနေ့ဗုဒ္ဓဟူးနေ့မှာရှုတ်ချပြောဆိုပါတယ်။သူ့ရဲ့အစ္စရေးနိုင်ငံခီးစဉ်အတွင်းမှာပါလက်စတိုင်းတွေရဲ့တိုက်ခိုက်မှုတွေဖြစ်ပွားခဲ့တာပါ။ဒီလိုအမုန်းပွားတိုက်ခိုက်မှုတွေအတွက်ဘလို့အကြောင်းပြချက်မှပေးလို့မရဘူးလို့လည်းအမေရိကန်ဒုတိယသမ္မတဂျိုးဘိုင်ဒန်ကပြောဆိုခဲ့ပါတယ်။အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူနဲ့အတူပြောဆိုခဲ့တာမှာတော့အမေရိကန်ဒုတိယသမ္မတဂျိုးဘိုင်ဒန်ကမနေ့အင်္ဂါနေ့တုန်းကအမေရိကန်နိုင်ငံသားတဦးဓာတ်နဲ့အတေထိုးသက်ခံခဲ့ရတဲ့ဖြစ်ရဟာဆက်စုပ်ဖွဲ့အကြမ်းဖက်လို့ရဖြစ်တယ်လို့ပြောဆိုပါတယ်။ရင်ကျေးတဲ့ခေါင်းဆောင်တွေအနေနဲ့အခုလိုအကြမ်းဖက်မှုတွေကိုတင့်တော်တဲ့အပြုအမူဖြစ်လက်တင်ခံနေလို့မရဘူးလို့လည်းပြောဆိုခဲ့ပါတယ်။ဒီတိုက်ခိုက်မှုတွေအတွက်အကြောင်းပြချက်မရှိဘူးလို့အစ္စရေးဝန်ကြီးချုပ်နေတန်ယာဟူကပြောဆိုပြီးရှုတ်ချပြောဆိုမှုမလုပ်တဲ့ပါလက်စတိုင်းခေါင်းဆောင်တွေကိုလည်းဝေဖန်ခဲ့ပါတယ်။အစ္စရေးပါလက်စတိုင်းညင်ချင်ရတွတ်တအောင်လှုပ်ကြဖို့အမေရိကန်ဒုတိယသမ္မတဂျိုးဘိုင်ဒန်ကတိုက်တွန်းခဲ့ပါတယ
်။ဆီးရီးယားပြည်တွင်းစစ်မှာပါဝင်နေတဲ့အဖွဲ့တွေကြောင့်ညင်ချင်ဆွေးနွေးပွဲတွေပြန်ဆဖို့ဆီးရီးယားရေကူလသမဂ္ဂဒုက္ကိုယ်စားလှယ်စတက်ဖန်ဒူမစ္စတရာဟာဒီကနေ့ဂျနီဗာမှာရောက်နေပါပြီ။ဒါပေမဲ့လာမယ့်ရက်တွေအတွင်းကိုယ်စားလှယ်တွေရောက်လာမယ်လို့ခန့်မှန်းထားတာနဲ့အမျှလုပ်ငန်းစဉ်ဆဖို့ကတော့နှောင့်နှေးပါလိမ့်မယ်။တရားမဲ့သူတို့ချို့တနင်္ဂနွေဓမ္မမဟုတ်တနင်္လာနေ့အထိဂျနီဗာကိုရောက်အောင်မှာမဟုတ်ဘူးလို့မစ္စတရာရဲ့ပြောခွင့်ရမျိုးသမီးဂျက်စီချာဟိုင်းကပြောပါတယ်။တောင်းနှင်းမှုတချို့ဟာတည်ယူပို့ဆောင်ရေးဆိုင်ရာအစီအစဉ်တွေကြောင့်ဖြစ်တယ်လို့ကုလသမဂ္ဂကပြောပါတယ်။ဆွေးနွေးပွဲအစမှာသူတို့တက်မှာမဟုတ်ဘူးလို့ Syria အဓိကတိုက်ခိုက်အဖွဲ့က VOA ကိုပို့တဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။အစစ်မြင့်စစ်ဆက်ညှိနှိုင်းရေးကော်မတီ HNC အနေနဲ့ဒီသတင်းမဲ့ဆွေးနွေးပွဲကိုတက်မဲ့မတက်ဘူးဆိုတာဆွေးနွေးနေတယ်လို့အဖွဲ့ရဲ့ပြောခွင့်ရသူကပြောပါတယ်။ဒီကနေ့ဂျနီဗာမှာ HNC ကိုယ်စားလှယ်တယောက်ယောက်ရှိနေမှာမဟုတ်ဘူးလို့လည်းပြောခွင့်ရကပြောပါတယ်။ Syria အစိုးရကလည်းဆွေးနွေးပွဲနောက်ပိုင်းရောက်တဲ့အထိတက်မှာမဟုတ်သေးဘူးလို့ပြောထားတာကြောင့်မတ်လ14ရက်နေ့အထိဆွေးနွေးပွဲတွေအပြည့်အဝပြန်လည်နိုင်ပွဲမရှိပါဘူး။
အီရန်နိုင်ငံကဒီကနေ့ပေထိန်ဒုံးကျည်နောက်ထပ်နှစ်ဆင်ပြစ်လွတ်ဆန်းသက်တယ်လို့ပြောပါရယ်သူတို့ရဲ့ခုခံကာကွယ်နိုင်စွမ်းကိုပြတာလို့အီရန်နိုင်ငံကဆိုတဲ့ဒုံးကျည်ပြစ်လွတ်ဆန်းသက်မှုတွေပေါ်အမေရိကန်ပြည်ထောင်စုကဝေဖန်ပြီးနောက်တည့်မှာပဲအခုလိုထပ်ပြီးပြစ်လွတ်ဆန်းသက်လိုက်တာဖြစ်ပါတယ်ကီလိုမီတာ1400အကွာဝေးမှာရှိတဲ့ပြစ်မှတ်တွေကိုချိန်ရွယ်ပြီးကာဒါ H ဒုံးကျည်နှစ်ဆင်ကိုဒီကနေ့ပြစ်ခတ်ခဲ့တယ်လို့အီရန်သတင်းမီဒီယာတွေကပြောပါရယ်အခြေအနေကိုသုံးသပ်ဖို့နဲ့တင့်တယ်လျှောက်ပတ်တဲ့တုံ့ပြန်မှုတစ်ခုလှုပ်ဆောင်ရေးတွန်းအားပေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုပန်ကြားဖို့စီစဉ်ထားတယ်လို့အမေရိကန်နိုင်ငံခြားရေးဌာနကအင်ကာနေတုန်းကပြောပါရယ်အီရန်နိုင်ငံဒုံးကျည်အစီအစဉ်ရဲ့ချင်းချောက်မှုကိုတံပြန်ဖို့အမေရိကန်တနိုင်ငံတည်းအနေနဲ့လုံနိုင်တာတွေအားလုံးကိုလည်းအပြင်းထန်ဆက်လုပ်သွားမယ်လို့ င်္ဂကြဲဌာနပြောခွင့်ရချွန်ခါပီကပြောပါရယ်ဒါပေမဲ့အီရန်ရဲ့နျူကလ িয়ার အစီအစဉ်ကိုရပ်ဆိုင်ဖို့ကမ္ဘာအင်အားကြီး6နိုင်ငံနဲ့သဘောတူညီချက်ထဲမှာဒုံးကျည်စမ်းသပ်တာတွေကိုကန့်သတ်ထားတာမပါဘူးဆိုတာကိုတော့ပြောခွင့်ရခါပီကအတိအမှတ်ပြုပြောဆိုခဲ့ပါရယ
်ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ58 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပြည်ဝေကနေဗိုလ်တူးညဘက်တရုံတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်လာအိုနိုင်ငံမှာရေရင်းမြစ်ဆိုင်ရာနိုင်ငံတကာညီလာခံတစ်ခုကိုမကြာသေးခင်ကကျင်းပတာကြောင့်ဒီအလျက်စစ်ထုတ်လို့ရေးဆိုင်ရာလာအိုနိုင်ငံရဲ့ရီမန်းချက်တွေပေါ်အဓိကအယုံဆိုင်လာကြပါတယ်။အခြေတော်အစားဒေတာရဲ့ဘက်ထရီလို့တင်စားခေါ်ဆိုကြတဲ့လာအိုနိုင်ငံဟာဒီအလျက်စစ်ထုတ်လို့ရေးအဓိကရင်းနှီးမြှုပ်နှံမှုကြီးတစ်ခုနဲ့အတူအိန္ဒိယနိုင်ငံတွေကိုလျက်စစ်တာအရောင်းနေတာပါ။ဒါပေမဲ့လည်းတိစောက်ဖို့အဆိုပြုထားတဲ့ဆဲအရေးအတွက်ပုံများလာနေတာကြောင့်အထူးသဖြင့်မဲခေါင်မြန်မာကြီးတစ်ချောင်းနဲ့ဒေတာရင်းမြစ်ချောင်းစနစ်တွေလူမှုဝန်ပိုင်းတွေပေါ်ရက်ကတ်မှုတွေကိုစိုးရိမ်နေလို့တဘာဝပတ်ဝန်းကျင်ရေးရာလှုပ်ရှားသူတွေကပြောပါတယ်။ဒီအင်ဂျင်မျိုးတော်မှာပြီးခဲ့တဲ့တင်ပတ်ကလုတ်တဲ့ညီလာခံကိုနိုင်ငံ90ကျော်ကကုစရယ်ပေါင်း900ကျော်တက်ပြီးအာရှဒေသတစ်လျှောက်ရေအရင်းမြစ်နဲ့ရေအားလျက်စစ်ထုတ်လို့ရေးဆိုင်ရာကိစ္စတွေကိုဆွေးနွေးကြပါတယ်။ဒေသတွင်လျက်စစ်တပ်အားကိုတရုတ်၊အိန္ဒိယ၊ရုရှား၊မလေးရှား၊ပါကစ္စတန်နိုင်ငံတွေနဲ့တိစောက်ထုတ်လို့ရေးညီလာခံမှအဓိကဆွေးနွေးကြပြီးတကမ္ဘာလုံးမှာအကြီးဆုံး10နဲ့ရေအားလျက်စစ်စက်ရုံတချို့ပေါ်လာဖို့ရှိနေပါတယ်။
ဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့တော်ကရဲတပ်ဖွဲ့အဆောက်အုံတစ်ခုနာလက်ဖက်ရည်ဆိုင်အပြင်ဘက်မှာဒီကနေ့ကားဘုံးပေါက်ကွဲထားကြောင်းရဲတပ်ဖွဲ့ဝင်3ဦးထပ်မံတေဆုံးသွားတယ်လို့ဆိုမာလီယာရဲတပ်ဖွဲ့ကပြောပါတယ်။ပေါက်ကွဲမှုမှာအပြင်ထံဒဏ်ရာရသွားတဲ့ကားမောင်းသူကိုဖမ်းဆီးထားတယ်လို့မိုဂါဒီရှုမြို့တော်ရဲတပ်ဖွဲ့ကော်မရှင်နာမင်းကြီးအလီဟာစီဘာရီကပြောပါတယ်။ဒီဖြစ်ရပ်ကိုရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးနေပါတယ်။အဲရှာဘတ်စစ်သေးကြအဖွဲ့ပြောခွင့်ရတဲ့ဦးကတိုက်ခိုက်မှုကိုသူတို့လုပ်တာလို့ပြောပြီးရဲတပ်ဖွဲ့ဝင်10ဦးသေဆုံးတယ်လို့ Reuters သတင်းဌာနကပြောပါရတယ်။တနင်္လာနေ့ကဘယ်လာဒရိုင်းမြို့မှာတိုက်ခိုက်ခံရပြီးတဲ့နောက်ဒီကနေ့မိုဂါဒီရှုမှာနောက်ထပ်တိုက်ခိုက်ခံရတာဖြစ်ပါတယ်။တနင်္လာနေ့လေးစိတ်တစ်ခုမှာဖောက်ခွဲတိုက်ခိုက်မှုမှာတော့အာဖရိကသမ္မတအဖွဲ့ဝင်စစ်သား2ဦးအပါအဝင်လူ6ဦးထဲမှနေဒဏ်ရာရခဲ့ပါတယ်။တနင်္လာနေ့ဖောက်ခွဲမှုနဲ့ဆက်ဆက်ပြီးတန်တရာရှိသူအယောက်20ကိုဖမ်းထားတယ်လို့ရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်
။အင်ဒိုနီးရှားကျွန်းစုတွေတခြားမှာနေထိုင်ကြတဲ့လူသန်းပေါင်းများစွာဟာဒီကနေ့ရှာရှာပပနေအပြည့်ကျတာကိုတွေ့ဝင်ရကြပါတယ်။ဗိုလ်တခုနေအာယုံတက်ပြီးချိန်လေးမှာကဘာကျူနဲ့နေကြလာမင်းကြီးစပြီးဝင်သွားတာကိုပြည်နယ်12ခုနဲ့မတူညီတဲ့အချိန်သတ်မှတ်ချက်ရှိတဲ့ဒေသတွေကလူတွေဟာအာကစားယုံတွေစိုက်ခင်းတွေနဲ့တောင်ကုန်းတွေပေါ်ကနေစောင့်ကြည့်ကြတာပါ။နှစ်မိနစ်ကြာနေကျက်သွားတဲ့အမောင်ဖုံးချိန်လေးအတွင်းနေကျက်ရလမ်းကြောင်းတစ်လျှောက်ကရွာတွေမှာဆူတောင်းပွဲတွေဘာသာရေးဝတ်ပြုပွဲတွေလုပ်ကြပါတယ်။အမေရိကန်အကာသအေဂျင်စီ NASA ကသိပ္ပံပညာရှင်တွေအပါအဝင်ကမ္ဘာတဝန်းကလူထောင်ပေါင်းများစွာနဲ့နေကျက်တာကိုစောင့်ကြည့်ကြပါတယ်။ NASA သိပ္ပံပညာရှင်တွေကတော့မာလုကူကျွန်းကနေစောင့်ကြည့်ကြတာပါ။အင်ဒိုနီးရှားနိုင်ငံရဲ့တချို့အစိတ်ပိုင်းတွေမှာတော့ကောင်းကင်မှာတိမ်ဖုံးနေတာကြောင့်နေကျက်တာကိုအပြည့်အဝမတွေ့ကြရပါဘူး။အာရှတိုက်ကတချို့နေရာတွေ၊ Australia နိုင်ငံနဲ့ Pacific သမုဒ္ဒရာတွေကနေပြီးတော့လေနေကျက်တာကိုဒီစိတ်တပိုင်းတွေ့ကြရပါတယ်။ဒီမတိုင်ခင်အပြည့်အဝနေကျက်တာကိုလွန်ခဲ့တဲ့တစ်နှစ်ဒီလမှာပဲ Norway နိုင်ငံ Arctic Survey ကျွန်းတွေပေါ်ကနေတွေ့ခဲ့ကြတာပါ။2019ခုနှစ်ဩဂုတ်လမှာနောက်တစ်ချိန်နေကျမှာဖြစ်ပြီးအဲ့ဒီအချိန်ကျရင်တော့အမေရိကန်ပြည်တော်စုကနေတွေ့မြင်ကြရပါလိမ့်မယ်
။ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA အကြီးအကဲဟောင်းဆက်ဘလက်တာအပေါ်စုံစမ်းစစ်ဆေးမှုတစ်ခုအတွက်အထောက်အထားတွေကိုရယူဖို့ပြင်သစ်နိုင်ငံပါရီမြို့တော်ကပြင်သစ်ဘောလုံးအဖွဲ့ချုပ်ရုံးကိုပြင်သစ်အာဏာပိုင်တွေဒီကနေ့ဝင်ရောက်ရှာဖွေပါတယ်။ဘလက်တာနဲ့ဥရောပဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌမီရှယ်ပလာတီနီတို့ကြားငွေပေးငွေယူကိစ္စတန်တရာဖြစ်နေတဲ့အပေါ်စုံစမ်းစစ်ဆေးမှုမှာပြင်သစ်နိုင်ငံနဲ့အတူပူးပေါင်းဆောင်ရွက်နေတဲ့ဆွစ်ဇာလန်စုံစမ်းစစ်ဆေးသူတွေကဒီကနေ့ရှာဖွေတဲ့ကိစ္စကြီးညာတာဖြစ်ပါတယ်။2011ခုနှစ်မှာပလာတီနီကိုဘလက်တာကဒေါ်လာ2,000ပေးခဲ့တဲ့အပေါ်အဓိကစုံစမ်းစစ်ဆေးနေတာပါ။သူတို့နှစ်ယောက်လုံးကိုဘောလုံးအားကစားလောကကနေဖယ်ရှားပစ်ခဲ့ပြီး6နှစ်မပတ်သက်ရဘူးလို့ပိတ်ပင်ကန့်သတ်ထားပါတယ်။သူတို့ကတော့အမှားယွင်းလုပ်မထားဘူးလို့ညင်ပါတယ်။ဒီလိုဝင်ရှာတဲ့ကိစ္စကိုသူ့အနေနဲ့သိအံ့ဩမိတယ်လို့ဘလက်တာကပြင်သစ်သတင်းဌာနကိုပြောပါရယ်ဆွစ်ဇာလန်အာဏာပိုင်တွေရဲ့စုံစမ်းစစ်ဆေးမှုမြ мян ပြီးလေလေမီရှယ်ပလာတီနီအနေနဲ့သူ့နဲ့မထိုက်တန်တဲ့မဟုတ်တန်တရားပြောဆိုခံရမှုတွေကနေမြ мян လွတ်လေဖြစ်မယ်လို့လည်းပလာတီနီရဲ့ရှင်းလင်းတွေကပြောပါရယ
်9ရောက်မြောက်ဗီဒီယိုအဖွဲ့ဝင်လို့ခေါ်ကြတဲ့ထုတ်လုပ်သူဆာဂျော့ဂျ်မာတင်ဟာအသက်90အရွယ်မှာကွယ်လွန်သွားပြီလို့ဗီဒီယိုအဖွဲ့ရဲ့ဒရာမာသမားဟောင်းရင်ဂိုစတာကကြေညာပါရယ်ဂျော့ဂျီခမရရဲ့မေတ္တာကရုဏာတွေအားလုံးတွေကျေးဇူးတင်ပါတယ်လို့ပြောထားတဲ့ဗီဒီယိုအဖွဲ့ရဲ့စကားကိုမာတင်ရဲ့တပ်ပုံတပုံနဲ့အတူရင်ဂိုစတာကဒီကနေ့ Twitter မှာရေးတာပါ ဂျော့ချ်မာတင်ကွယ်လွန်သွားတာကို Universal Music Group ကအတည်ပြုထားပေမဲ့အသေးစိတ်တွေကိုတော့မပြောသေးပါဘူး။ဂီတရဲ့မဟာပုဂ္ဂိုလ်ကြီးတူဦးလို့မာတင်ကိုတင်စားခေါ်ဆိုပြီးဝမ်းနည်းတဲ့အကြောင်းပြည်ထောင်ဝန်ကြီးချုပ် David Cameron ကလည်း Twitter မှာဒီကနေ့အစောပိုင်းကရေးပါတယ်။ဂန္ဓဝင်ဂီတပညာရှင်တူဦးအဖြစ်လေ့လာသင်ယူခဲ့သူမာတင်ဟာလူငယ်၄ဦးပါ Beatles ဂီတအဖွဲ့ကိုတချင်းတွေထုတ်လုပ်ဖို့အတွက်1962ခုနှစ်ကလက်မှတ်ရေးထိုးစာချုပ်ခဲ့သူပါ1962ခုနှစ်ကထွက်တဲ့ Love Me Do ဆိုတဲ့ Beatles အဖွဲ့ရဲ့ပထမဆုံးသချင်းနဲ့အတူသူတို့ရဲ့အအောင်မြင်ဆုံးသချင်းအများအပြားကိုထုတ်လုပ်ခဲ့သူ Martin ဟာ Beatles အဖွဲ့အောင်မြင်မှုရတာမှာအဓိကအရေးပါသူအဖြစ်သတ်မှတ်ကြပါတယ်ခင်ဗျာ
ထိတ်တန့်ရောက်တဲ့သတင်းတွေကိုကိုကြကြော်သိနေမှသိနေထိုက်တို့ကကြေညာပေးကြတာပါအခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့မနေ့ဖန်မှာဒုတိယသမ္မတလောင်းအမည်စင်းတင်သွင်းရမယ်ဆိုတဲ့နောက်ထပ်အခြေအနေအကြောင်းကိုအရင်ဦးဆုံးတင်ပြခြင်းပါတယ်။သမ္မတရွေးချယ်ဖို့အတွက်ဒုသမ္မတလောင်းစင်းတွေကိုအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကမနေ့ဖြန်တင်သွင်းရတော့မှာမို့နေပြည်တော်လွှတ်တော်အခြေအနေတွေကိုသတင်းမီဒီယာတွေရောနိုင်ငံရေးလှစ်လာသူတွေပါအနိကစောင့်ကြည့်နေကြပါတယ်။သမ္မတလောင်းဘသူဖြစ်လာမလဲဆိုတဲ့ခက်မှန်းချက်အမျိုးမျိုးနဲ့အတူ NLD လွှတ်တော်အမတ်တွေနေထိုင်တဲ့နေပြည်တော်ကစီးပင်းရိုက်တာမှာအခုညအချိန်ထိသတင်းတော့တွေစောင့်ကြည့်သတင်းယူနေကြပါတယ်။နေပြည်တော်မှာရောက်နေတဲ့ VOA ရန်ကုန်ရုံးတာဝန်ခံဒေါခင်ဆိုဝင်းကို VOA မြန်မာပိုင်းအက်ဒီတာကိုတားညို့ဦးကဆက်သွယ်မြင်းမြန်းထားပါတယ်ရှင်
။ဒေါခင်ဆိုဝင်းရဲ့အခုမနေ့ဖြန်ဆိုရင်ပဲဒီပြည်သူလွှတ်တော်မျိုးသားလွှတ်တော်မှာဒီမျိုးသားဒီမိုကရေစီဖွဲ့ချုပ်ကနေပြီးတော့ဒုတိယသမ္မတဆင်းနေသူတို့တွင်းရဖို့ရှိပါတယ်ခင်ဗျာအခုအန်ဒီတွန်ခင်ဆုံးရလဲနေပြီးတော့မှအခုအဲ့ဒီသတင်းတွေယူဖို့ရောက်နေပြီဆိုတော့အခုနောက်ဆုံးတွေ့ရမြင်ရတဲ့အခြေအနေလေးပြောပါအောင်ဗျာ
ဟုတ်ကဲ့ပါကျမတို့လည်းရရောက်ချင်းပဲပေါ့နော်ဒီမှာဗာရီများထုတ်လဲဆိုပြီးတော့နားဆင်တာပါဒါပေမဲ့ဟိုအတိအကျတဲ့အတိအကျတဲ့တော့မရဘူးဒါပေမဲ့ဒီနေ့ကျမတို့ဒီညနေမှာကံကောင်းနေတော့ကျမတို့စီမင်းရိတ်တာကိုတွားကြပါတယ်တွားတဲ့အခါမှာဒီ NLD ကနေပြီးတော့သတင်းထွက်နေတယ်ပေါ့နော်သမရလောင်ဒုတိယသမရလောင်ဖြစ်သတင်းထွက်နေတယ်ဆိုတော့ဒေါက်တာမျိုးအောင်ရဲ့ဟိုသူ့ရဲ့အခန်းကိုကျမတို့ရောက်ခဲ့ပါတယ်ရောက်တဲ့အခါမှာဒေါက်တာမျိုးအောင်ကိုကျမတို့ဝိုင်းပြီးတော့မေးကြပါတယ်ပြီးတော့သူကမင်းရဒုတိယနောက်ရှိမှာပါလားလို့ပြီးတဲ့ခါကျတော့ဟိုသူမြင်လဲမမြင်ပါဘူးတဲ့အကြည့်လဲမကြည့်နိုင်ပါဘူးလို့ပဲသူကပြုံးပြုံးလေးနဲ့ပြောပါတယ်ဟိုဓာတ်ပုံတွေပါလေအရိုက်ခံပါတယ်ဒါပေမဲ့ကျမတို့မေးရသူတခုမှမဖြေပါဘူးသူမဖြေနိုင်လို့ပါလို့ပြောပါတယ်အဲ့လိုအလားတူပဲကျမတို့ဥဝင်ထိန်အခန်းသွားတဲ့အခါမှာလည်းဥဝင်ထိန်ကခပြုံးပြုံးလေးဟိုမေးရမြောက်အရင်တော့လူမျိုးအော်ရာငေါက်တာတော့မရှိတော့ဘူးပေါ့နော်သူကကျွန်တော်ဟိုဒီအင်တာဗျူးမဖြေတော့ပါဘူးခင်ဗျာဆိုပြီးတော့ဟိုရေးဦးတည်လေးလေးစကားရဲ့ပြန်ပြောတာတွေ့ကြရပါတယ်အဲ့တော့ဒီ MLD အဖွဲ့ဝင်ဒီညနေမှာကတော့အကုန်လုံးကအစည်းအဝေးတွေလည်းလုပ်နေကြတယ်ကြားတယ်ပြီးတော့ဒီလူကြီးပိုင်းတွေပေါ့နော်ဒေါက်တာဇော်မြင့်မောင်တို့နောက်ပြီးတော့ဒီဟိုဦးဝင်းထိန်တို့နောက်တခြားအရေးကြီးတဲ့ပုဂ္ဂိုလ်တွေကတော့အစည်းအဝေးပိုင်းထုတ်တာဟိုကြားခဲ့ရတယ်သူတို့သွားရတယ်ပြေခဲ့ရတယ်ဒါပေမဲ့လို့ဘသူစီရမှာဘာတမ်းမှာတော့မကြောက်ရှင
်ဟုတ်ကဲ့အခုကျွန်တော်တို့နည်းနည်းတက်တက်ကြားနေရလဲဒီညလောက်ဆိုရင်တော့လွတ်တော်အမတ်ဒီအားလုံးကိုဘသူတို့သူတို့ဒုတိယသမ္မတအဖြစ်ဆင်းတင်သွင်းမယ်ဆိုပြီးတော့ NLD ကအသိပေးမယ်ဆိုတဲ့သတင်းတွေလည်းထွက်နေရခင်ဗျာအဲ့တော့ဒေါက်တာမျိုးအောင်ဦးထင်ကျော်နာမည်ရလည်းအမျိုးမျိုးထွက်နေတော့ဘဒူရီကတစ်ပီးခံရလေ
ဟုတ်ကဲ့ပါဟိုဦးထင်ကျော်ကတော့လူရောများနေတာပေါ့နော်ဟိုဆရာကြီးမင်းသူဝင်ရဲ့တားတယောက်နေနဲ့လူတွေလည်းလေးစားခံရတဲ့ပုံကိုတယောက်နဲ့အေးစေးတည်နေနေဆိုပြီးတော့အားလုံးကသူ့ကိုဟိုဘလို့ခေါ်မလဲဟိုအများဆုံးခံမှန်းချင်းခံရတာပေါ့လေနော်ဒါပေမဲ့ဦးမျိုးဒေါက်တာမျိုးအောင်အနေနဲ့ကြတော့လေသူကကြတော့စိတ်ရင်းအမြင်ရှိတယ်ဆိုတဲ့ဟာလည်းပါတယ်ဆိုတော့သူလည်းအနာအနာရှိတဲ့ပုံကိုတယောက်ပေါ့နော်ဒါပေမဲ့သူ့ကိုအယံထားသလားဆိုပြီးတော့လည်းနည်းနည်းစဉ်းစားကြည့်ရဖြစ်လာတာပေါ့ဒါပေမဲ့ဟို NLD ကနေပြီးတော့ဟိုတင်မဲ့ဒီသမ္မတလောင်းစင်းရင်ကလေဒီပြက်မကများနိုင်တယ်လို့လည်းပြောရတယ်ရှိတယ်အဲ့လိုပဲအမျိုးသားလွှတ်တော်မှာလည်းဒီတိုင်းရင်းသားတစ်ခါတင်တဲ့နေရာမှာဒီမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့တိုင်းရင်းသားလွှတ်တော်အမတ်တွေပဲဖြစ်မလားတိုင်းရင်းသားပါတီတွေပဲဖြစ်မလားပေါ့နော်အခုကြားတာဒီရှမ်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအဲဒီအတွေ့အမှုပေါ့နော်ဦးဆိုင်ညွန့်လည်းဆိုလို့ရှိရင်လေဒီပြည်တော်ဟိုဓာတ်နေပြီးရောက်နေပြီပေါ့ရောက်တာမှသူကသူ့ရဲ့ဟိုဒီစီးစီးတွေပါအကုန်လုံးခေါ်လာတယ်ဆိုပြီးတော့တရင်ကထွက်တော့တကယ်လို့များဟိုဥဆိုင်ညွန်လေးကိုများဒုသမရလောင်းစင်းတင်မလားဆိုပြီးတော့လေအကုန်လုံးကတည်နေထွက်နေတယ်လေဒီမှာလေစူးစားကြည့်ဆက်တယ်နဲ့ဆက်တယ်လို့မရဘူးရှင
်ဟုတ်ကဲ့အခုဒီသမရဒီရွေးချယ်ရေးအဆင့်ဆင့်ပေါ်ဒါကဘယ်ရက်လောက်မှပြတ်မှာလဲမနေ့ပြန်တော့နာမည်စင်းတင်သွင်းဖို့ပဲရှိပါတယ်ဒေါက်ကဆုံးသိလောက်ဒီသမရရွေးချယ်လုပ်ငန်းစဉ်ကဘယ်လောက်ထိသွားမှာလဲ
ဟုတ်ကဲ့ကျွန်တော်ဒီမှာဟိုဆက်ချူကြည့်တဲ့လောက်ကတော့ဒီစီစီရေးအဖွဲ့ဖွဲ့ပြီးတော့ဒီသမရရွေးချယ်နဲ့ပြည်စုံရေးရှိမရှိကိုဟို17ရက်နေ့လောက်မှာစတယ်ပြီးတော့မတ်လ14ရက်နေ့လေးလောက်မှာတော့ဟိုဟိုစပေါ့နော်ခံမှန်းထားတာတော့14ရက်နေ့လောက်မှာတော့ပြည့်ပြတ်နိုင်မယ်လို့ခံမှန်းနေကြပါတယ်ဒီဘက်မှာလည်းလေ အကုန်လုံးဒါပေမဲ့တကယ်တမ်းကတော့ဒီအကုန်လုံးတော့ပြရတော့မှဒီသမရအရေးချင်းစစ်တဲ့နေရာမှာတကယ်လို့အရေးချင်းမပြည့်စုံဘူးဆိုလို့ရှိရင်တခါဖြတ်ပြီးတော့တင်ရအောင်မှာပေါ့နော်အဲ့တော့နည်းနည်းလေးတော့အချိန်ကကြာမယ်ဆိုတော့ကျွန်မထင်ပါတယ်18ရက်17ရက်ထက်တော့အရင်တော့ခန့်မှန်းထားတာတက်တော့မစောနိုင်ဘူးရှင
်ဟုတ်ကဲ့
သမရစီရင်ရလေ
မနေ့ပြန်ဆိုရင်တော့သမရစင်းနေစတွေ့ရပြီဆိုတော့အဲ့မနေ့ပြန်အတွက်ကိုသတင်းမီဒီယာတွေသတင်းယူဖို့ရောနောက်လွှတ်တော်ဘက်ကပြင်ဆင်မှုရောအခြေအနေဘယ်လိုပါတယ်သူတို့လှုပ်ထားတာသတိထားမိပါလား
အခုလောလောဆယ်ကျမတို့နေပြည်တော်မှာရောက်နေတဲ့ဒီကြည်ရင်းဒီပါသတင်းတောက်ဒီအကုန်လုံး600ကျော်ရှိပါတယ်အဲ့ဒီ600ကျော်ကဟိုမှတ်ပုံတွေ register လုပ်ထားပြီးပြီအဲ့ဒီ600ကျော်အပြင်ကိုလေအကဲခတ်လေးလာမယ့်အဖွဲ့လေးကလေ1000ကျော်လောက်လာမယ်ပြောပါတယ်အဲ့တော့ကျမတို့မနေ့ပြန်ကမနေ့ဆိုတော်တော်ကြီးကိုစောစောဟို10နာရီမှစမယ်ဆိုပေမဲ့နှစ်နာရီလောက်ကြိုသွားတော့မှလာကျမတို့ဒီစီစစ်တာလုံယုံရင်းစီစစ်တာတွေပါလေပေါ်လေအချိန်ကြီးရှိမှာပါအဲ့တော့ကျမတို့ဒီသွားမယ့်အဖွဲ့တွေကတော့ဒီနေ့အဲ့လွှတ်တော်ရုံးကိုလှမ်းဆက်ပြီးတော့ကျမတို့စီးရင်းနေပါရလားကျမတို့ဝင်းဝင်းနဲ့မှာပါရလားလို့စစ်ပြီးပါဖြစ်တဲ့ခါမှာအကုန်လုံးကျမတို့တင်ထားတဲ့စီးရင်းတိုင်းနဲ့ဟိုလူဝင်ဝင်ရမယ်လို့ပြောပါတယ်ဒါပေမဲ့လူ600ဆိုတော့တော်တော်လေးကိုဟိုတစ်ကြက်တက်တက်သွားရမှာပါပြီးတော့လည်းတိတဲ့အတိုင်းပဲဒီလွှတ်တော်မှာတရင်ယူရတဲ့နေရာမှာကျမတို့ကဒီ monitor screen မှာကြရတဲ့ဟာကို corridor မှာပဲယူကြရမှာဆိုတော့တော်တော်လေးကိုချစ်ချစ်တိုးတိုးချစ်ချစ်လုပ်ကြရမှာပါကိုသားညုံလေ
းဟုတ်ကဲ့
နေပြည်တော်မှာတည်င်းယူနေတဲ့ VOA ရန်ကုန်ရုံးတာဝန်ခံဒေါခင်ဆိုဝင်းကိုကိုသားညုံမေးမြန်းခဲ့တာပါရှင်တစ်ဆက်ထဲမှာပဲတည်င်းတွေထပ်ပေါ်နေတဲ့ဒုတိယသမ္မတလောင်းဖြစ်လာနိုင်သူတွေရဲ့အကြောင်းကိုတင်ပြပေးပါမယ်လွှတ်တော်မှာသမရရွေးချယ်ရေးလုပ်ငန်းတွေမနေ့ဖန်စတင်တော့မယ့်အချိန်မှာအယက်သားလွှတ်တော်ကိုယ်စားလှယ်တွေကတင်သွင်းရမယ့်ဒုတိယသမတလောင်းတွေဖြစ်ဒေါက်တာမျိုးအောင်ဦးထင်ကျော်နဲ့ဦးဆိုင်ညွန့်လွင်တို့ကိုအများကထင်ကြီးပေးနေကြပါဗျ။ဒီပုဂ္ဂိုလ်တွေဟာဘသူတွေလဲဆိုတာနဲ့သူတို့ရဲ့နိုင်ငံရေးသမိုင်းအကြောင်းတစိတ်တစောင်းကိုတော့မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
ဆယ်စုနှစ်တည်းအတွင်းပထမဆုံးအချိန်အဖြစ်အယက်သားအစိုးရတဲ့အပြောင်းလဲမှာသမရဘသူဖြစ်လာမလဲဆိုတာကိုပြည်ရင်းပြည်ပထင်ကျေးပေးသုံးသပ်နေကြတဲ့အထက်အများစုထင်ကျေးပေးခံရသူကတော့ဒေါက်တာမြို့အောင်ဖြစ်ပါတယ်။ဒေါက်တာမြို့အောင်ဟာ1988ခုနှစ်နောက်ပိုင်းနိုင်ငံရေးလောကကိုခြေချလာသူဖြစ်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအခက်အခဲမျိုးစုံရင်ဆိုင်ခဲ့ရခြင်းကစလို့အခုချိန်ထိပါတီရဲ့အမကန်နိုင်ငံရေးသမားတဦးဖြစ်ပါတယ်။သူဟာဘလို့ပုံကိုတဦးလဲဆိုတာကိုတော့ NLD ပါတီမှာနှစ်ပေါင်းများစွာအတူအလုပ်လုပ်ခဲ့ကြတဲ့NLD ရဲ့ဗဟိုအလို့အမှုဆောင်ဟောင်းဦးစောနိုင်နိုင်ကအခုလိုပြောပါတယ
်ဒေါက်တာမျိုးအောင်ကဟိုးဟိုရင်88ပါတီစားဖွဲ့ပြီးချိန်တော့သူကအမင်းပေါ့အမင်းကတတိယလူစီပါတီကနောက်ကျတော့ NLD ကိုတောင်းရတဲ့90လောက်မှလေအဲ90ခုနှစ်ကစပြီးတော့တောက်လျှောက် NLD မှာပဲလုပ်ပါတယ်ကျူကျူဆာဆာတောင်းကြီးအချိန်ကြီးလုပ်ခဲ့ပါလားကုတိလုံးလုပ်တယ်လေဦးရင်းကတူနေဦးကဒီကံကုန်တဲ့တောင်ကလို့တော့သူကအဲ့ဒီတို့တကုံအရှိတမရုပ်ောက်ပွဲကြီးပါတယ်သူဝင်တဲ့ခါမှာဦးလေသွားပြီးသူတချင်းကြီးကိုတောင်းလို့ပြီးတောင်းမှာဒီဘာသာပြည့်သူကနိုင်ငံရေးပါတီဒီပါတီမှာတော့ဆက်လုပ်ခဲ့လူပြပါပဲလေကျွန်တော်ကြိုးစားအားထုတ်မှုရှိတယ်ဘာမှပြောရမရှိပါဘူ
းဒီဒေါက်တာမျိုးအောင်ကသူကဒီစစ်တပ်မှာလည်းတာဝန်ထမ်းဆောင်ခဲ့တယ်လို့လည်းသိထားပါတယ်ရှင့်အဲ့ဒါရောဟုတ်ပါလားအင်ကယ
်အဲ့ဒါကဒီလိုစစ်တိုင်းနေယူတဲ့ဆရာဝန်နဲ့ဒေါက်တာမျိုးအောင်ဒေါက်တာဆေဝင်းတို့ကအဲ့တော့သူ service နဲ့လို့ရတယ် service လို့ရတယ်အဲ့ဒါတော့စစ်တပ်ကဆရာဝန်တော့ပြောတော့မရဘူးဟိုသူတက်တဲ့ခါမှာချီတောင်းတက်တဲ့ခါမှာအဲ့လိုလုပ်ခဲ့တယ်လူတွေလ
ေ NLD ပါတီရဲ့ဗဟိုအလုံးမှုဆောင်လည်းဖြစ်လက်ရှိရွေးကောက်ခံလွှတ်တော်အမတ်လည်းဖြစ်တဲ့ဒေါက်တာမျိုးအောင်ဟာလက်ရှိသမရဦးသိန်းစင်အစိုးရနဲ့အာဏာလွှဲပြောင်းရေးအစည်းအဝေးတွေမှာလည်း NLD ပါတီကိုစားပြုဆွေးနွေးနေသူဖြစ်ပါတယ်နောက် NLD ပါတီကနေဒုတိယသမ္မတလောင်းအမည်စရင်တင်သွင်းနိုင်ခြေရှိသူနောက်တဦးအဖြစ်ထင်ကျေးပေးခံရသူကတော့ဦးထင်ကျော်ဖြစ်ပါတယ်။ဦးထင်ကျော်ဟာဆရာကြီးမင်းသူဝင်ရဲ့သားဖြစ်ပြီးလက်ရှိ NLD လွှတ်တော်အမတ်ဒေါ်စုစုလွင်ရဲ့ခင်ပွန်းလည်းဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်နဲ့လည်းပုံကိုယ်ရည်အရာရင်းနှီးပါတယ်။ဦးစောနိုင်နိုင်ပြောပြတဲ့ဦးထင်ကျော်အကြောင်းကတော့
ဦးထင်ကျော်ကတော့သူတို့အဖေဆရာကြီးဦးမင်းသူကတော့အရင်ကဟိုကမောင်ကြီးမင်းနဲ့လွှတ်တော်ကိုစလဲပါလေ။နောက်တော့လည်းအသက်ကြီးသွားတော့သူလည်းမလုပ်ဘူးပေါ့။ဦးထင်ကျော်ကတော့ပါတီအဖွဲ့အစည်းညလုပ်ငန်းတွေတင်မလို့ပါဘူး။ဒေါန်စန်းသူကြီးရဲ့ရုံးခွင့်ကသူ့ရဲ့သူ့မိမကသူ့ရဲ့လုပ်တာတော့ရှိပါတယ်။အဲ့လိုရှိပါတယ်။ပါတီအဖွဲ့အစည်းရဲ့အစည်းအဝေးတွေကတိတ်တော့ပါတီတာဝန်တော့ချိန်ချင်းထမ်းဆောင်တော့မရှိပါဘူး။ညရေးချင်းလည်းရှိပါတယ်ဆိုတော့နိုင်ငံကြားရတဲ့သူဒီပလိုမာကဘာပြီးမှအစောဆုံးကွန်ပျူတာနဲ့ပတ်သက်တဲ့ဒီပလိုမာတွေပါရခဲ့တာပေါ့။အင်္ဂလန်ကလည်းမသိဘူးဟုတ်တယ
်။နောက်ထပ်ဒုတိယသမ္မတလောင်းတင်သွင်းခံရနိုင်ခြေရှိတယ်လို့ထင်ကျေးပေးခံရသူကတော့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီခေါင်းဆောင်တဦးဖြစ်သူဦးဆိုင်ညွန့်လွင်ဖြစ်ပါတယ်။ရန်ကုန်မှာမွေးဖွားကြီးပြင်းခဲ့တဲ့ဆိုင်ညွန့်လွင်ဟာရှမ်းတိုင်းရင်းသားတွေတဲတင်မဟုတ်ဘဲဗမာအပါအဝင်တိုင်းရင်းသားအလုံးကလက်တင်ခံနိုင်တဲ့ပုံကိုယ်တဦးဖြစ်တယ်လို့မြမငင်းချင်းရေးလုပ်ငန်းစဉ်ကိုအထောက်အကူပေးဖို့ရည်ရွယ်ဖွဲ့စည်းထားတဲ့ ပြည်ထောင်စု Institute ရဲ့ဥဆောင်ညွှန်ကြားရေးမှူးဦးခွန်ဆိုင်ကပြောပါတယ်
။တိုင်းညွန့်လွင်တာသူကဒီလက်နက်ကင်အဖွဲ့တွေနဲ့သူကပေါင်းပြီးတော့မှသူတို့အဲရှမ်းပြည်ပူပေါင်းထောင်ရွက်ရေးကော်မတီဆိုတာဒီ1996ကတည်းကသူတို့ပေါင်းပြီးတော့လုပ်ခဲ့တယ်။လုပ်ခဲ့တဲ့အတွက်ကြောင့်မလို့ဒီဟိုအဲဒီလက်နက်ကင်တပ်ဖွဲ့တွေလည်းမှလည်းသူတို့ကိုလေးစားကြတယ်။ဒီလူထုကြားထဲမှာဆိုရင်တော့ပူပြီးတော့မှလေးစားတာကိုတွေ့ရမယ်။ဘာဖြစ်လို့လဲဆိုတော့သူတို့ကနှစ်ယောက်စလုံးက2005ကနေ2007ထိသူတို့ကထောင်ကြခဲ့တာ우เนาะနိုင်ငံရေးမှုနဲ့ထောင်ကြခဲ့တယ်အဲနှစ်ပေါင်း80ကျော်သူတို့ဒဏ်ချခံပြီးတော့မှသူတို့ကထောင်ကြခဲ့တဲ့ခါကျတော့သူတို့လူထုတိုင်းမှာဆိုလို့အတိုင်းဝိုင်းမှာလည်းသူတို့အများကြီးလေးစားတာပေါ့ဗျာเนาะ
တမရရွေးချယ်ရေးလုပ်ငန်းစဉ်တွေကိုတော့လွှတ်တော်အသီးသီးမှာမတ်လ10ရက်နေ့မှာစတင်မှာဖြစ်ပြီးမတ်လ18ရက်18ရက်နေ့လောက်မှာမှသမရဒုတိယသမရ1နဲ့ဒုတိယသမရ2တို့ကိုပြည်တော်စုလွှတ်တော်ကအတီးပြုရွေးချယ်နိုင်မယ်လို့လည်းခန့်မှန်းရပါတယ်ရှင
်။ဒုတိယသမရဖြစ်လာနိုင်တယ်လို့သတင်းတွေထွက်ပေါ်နေသူတွေရဲ့အကြောင်းတစ်စက်တစ်စောင်းကိုမတ်သိငီထိုက်စူးစီးတင်ပြခဲ့တာပါရှင်။အခုဆက်လက်ပြီးတော့ဒီထိုင်းနိုင်ငံလှိတ်ကျွန်းလှူသက်မှုရဲ့နောက်ဆက်တွဲအခြေအနေကိုတလက်တင်ပြပေးခြင်းပါတယ်။ထိုင်းနိုင်ငံကော့တောင်အပန်းဖြေကျွန်းလို့ခေါ်တဲ့လိပ်ကျွန်းမှာဗြိတိရှလူငယ်အုပ်တပ်ဖြတ်ခံရမှုနဲ့ပတ်သက်လို့ထိုင်းတရားရုံးကဒီဇင်ဘာလ24ရက်နေ့မှာတည်တံ့ချမှတ်ခဲ့တဲ့မြန်မာရွှေ့ပြောင်းလူငယ်အုပ်အတွက်အယူခံတင်ဖို့ရည်ညှိလာတာကြောင့်အယူခံအတွက်ပြင်ဆင်ချက်တွေကိုလှုပ်ဆောင်ပြီးနေပြီလို့တရားခံတွေရဲ့အကျိုးဆောင်ရှေ့နေတွေကဆိုပါတယ်ဒါပေမဲ့အယူခံဖို့အတွက်နောက်ထပ်အချိန်တစ်လရဖို့စ조사နေတယ်လို့လည်းဆိုပါတယ်အကြောင်းဆုံးကိုတော့ VOA ထိုင်းခြေစိုက်တည်နှောက်မအေးအေးမာကတင်ပြပို့ထားပါတယ်ရှင်
ထိုင်းနိုင်ငံကော့တောင်အပန်းဖြေကျွန်းလို့ခေါ်တဲ့လိပ်ကျွန်းမှာဗြိတိရှလူငယ်နှစ်ဦးတပ်ဖြတ်ခံရမှုနဲ့ပတ်သက်လို့မြန်မာနိုင်ငံသားရွှေ့ပြောင်းလုပ်သားနှစ်ဦးကိုထိုင်းတရားရုံးကဒီဇင်ဘာလ24ရက်နေ့ကတည်တံ့ချမှတ်ပြီးတဲ့နောက်မှာတော့ထိုင်းနိုင်ငံကိုကန့်ကွက်ဆန္ဒပြပွဲတွေမြန်မာနိုင်ငံတဝမ်းမှာဖြစ်ပေါ်ခဲ့တာပါဒီနောက်မှာတော့လိပ်ကျွန်းလူသတ်မှုအတွက်အယူခံဆက်တက်ဖို့အတွက်အထောက်အကူဖြစ်စေနိုင်မဲ့ကျွမ်းကျင်တဲ့ပညာရှင်တွေကိုမြန်မာအစိုးရဘက်ကစီစဉ်ဆောင်ရွက်ပေးခဲ့ပြီးထိုင်းနိုင်ငံရှေ့နေများကောင်စီနဲ့ပူးတွဲကထိုင်းဗဟိုတရားရုံးမှာအယူခံဆက်တက်နိုင်ဖို့အတွက်အချက်လက်တွေပြင်ဆင်ခဲ့ပါတယ်။မတ်လ24ရက်နေ့မှာတင်ရမယ့်အယူခံနဲ့ပတ်သက်လို့ပြင်ဆင်ထားချက်တွေကိုတော့တရားခဏ်တွေရဲ့အကျိုးဆောင်ရှေ့နေဦးအောင်မျိုးတန်းကအခုလိုပြောပြပါတယ်
။အဓိကတော့ဒီချက် confession ဆိုတာအချောင်းချက်ပေးခဲ့ရတဲ့အကြောင်းအရာတွေကိုမူတည်ရတို့နော်ဒီဟာတရားလည်းတကယ်တမ်းတရားမမှုဝင်ဖြစ်တာတို့ဒီနေ့ရယူတဲ့လုံထုံးလုံးကြီးတွေမညီတာတို့နောက်တစ်ခါပေါ့တူးလို့နဲ့ပတ်သက်တဲ့ဟာကဒီတရားခဏ်ကြီးရဲ့ဒီဒီအင်းနဲ့မတူဘူးဆိုတဲ့အချက်ပေါ်မှာတရားခဏ်ကြီးကိုပြစ်ပြီးတဲ့အချက်တွေနောက်တစ်ခါဖုန်းနံပါတ်ကလည်းဖုန်းမှရှိတဲ့နံပါတ်ကအင်္ဂလန်နိုင်ငံကပြောတာကတော့ဒီဖုန်းနံပါတ်ကိုဒေးဗစ်သုံးခဲ့တယ်လို့ပြောပြီးတော့ဒီမှာတွေ့ထားတဲ့ဖုန်းကပြစ်စီနေတဲ့အခါမှာဘယ်လိုမှနံပါတ်ကိုစစ်ဆေးလို့မရတဲ့အခါမှာ iPhone ဖြစ်ပေမဲ့တူတယ်မတူတယ်မပြောနိုင်ပဲနဲ့တူရဲဆိုပြီးယူဆပြီးမိန့်ချတဲ့အချက်တို့နောက်တစ်ခါ CCTV မှာပြည်နေတဲ့ပုံဟာလည်းတိကျမဟုတ်ခဲ့နဲ့ကြောင်းချက်လိုပဲကိုယ့်အကူကိုယ်သဘောနဲ့ကိုယူပြီးတော့လက်မှတ်ထိုးခိုင်းတဲ့ပုံစံမျိုးချောင်းချက်မှာလက်မှတ်ထိုးခိုင်းတဲ့လက်ပွင့်နဲ့ခိုင်းတဲ့ပုံစံမျိုး CCTV မှာလည်းပုံကြည့်ပြီးတော့မှရေခါကျစ်သားမှတ်ပြီးတော့ဟိုလက်မှတ်ထိုးခိုင်းလက်ပွင့်ထိုးခိုင်းတဲ့ပုံစံမျိုးဒီအချက်တွေကိုကြည့်ပြီးတော့အတည်ပြုထားတာပ
ါအခုအချက်လက်တွေပြင်ဆင်ထားပြီးတဲ့နောက်မှာတော့လာမယ့်မတ်လ24ရက်နေ့မတိုင်ခင်မှာအယူခံရက်ထပ်တိုးရနိုင်ဖို့အတွက်မျှော်လင့်ထားသလိုမရနိုင်ဘူးဆိုရင်လည်းမတ်လ24ရက်နေ့မှာတော့အယူခံတင်ပြဖို့အတွက်လှုပ်ဆောင်သွားမယ်ဆိုပြီးရှေ့နေဦးအောင်မျိုးတန်းကဆိုပါတယ်
ထိုင်းစီနီမကောင်စီကနေရှာပိုးထားတဲ့အချက်တွေပူပေါင်းပြီးတော့အဲဒီ24ရက်အခု3လပိုင်းမှာနောက်ဆုံးရက်မှာထင်ရင်တင်မလားတင်မသေးဘူးဆိုရင်လည်းအငယ်တို့23ရက်3လ2016နေ့မှာအငယ်တို့အနေနဲ့ဒီအယူခံရက်ထပ်တိုးတောင်းဖို့လုပ်မလားဆိုတဲ့အစီအစဉ်မှာတကယ်လို့ထပ်တိုးတောင်းမယ်ဆိုရင်တော့အငယ်တို့ရန်နှုန်းပြည့်ရမရတော့ပြောလို့မရသေးဘူး20ရန်နှုန်းကတော့ရနိုင်လို့ဖြစ်ပါတယ
်မြန်မာရွှေပြောင်းအလုပ်သမားခန့်မှန်းခြေ4000လောက်အလုပ်လုပ်ကြနေတဲ့လိပ်ကျွန်းမှာ2014ခုနှစ်စက်တင်ဘာလ15ရက်နေ့ကလူတက်မှုဖြစ်ပွားခဲ့ပြီးရက်ပိုင်းအတွင်းမှာပဲဖမ်းဆီးခံခဲ့ရတဲ့မြန်မာလူငယ်2ယောက်ကတော့တပ်ဖြတ်မှုကျူးလွန်ကြောင်းအစိုးရပိုင်းမှဝန်ခံပြောဆိုခဲ့ပေမဲ့နောက်ပိုင်းမှာတော့ရဲတွေရဲ့နှိပ်စက်မှုတွေကြောင့်ဖြောင်းချက်ပေးခဲ့ရတာဖြစ်တဲ့အကြောင်းတရားရုံးမှာထွက်ဆိုခဲ့တာပါ2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာလူသက်မှုနဲ့တရားစွဲဆိုခံရတဲ့မြန်မာလူငယ်2ဦးကိုတော့တနှစ်ကျော်ကြာထိုင်းနိုင်ငံကော့စမွေအကျဉ်းထောင်မှာဖမ်းဆီးထားပြီးအခုနောက်ဆုံးတရားရုံးကနေအမှု9မှုနဲ့အမြင့်ဆုံးပြစ်ဒဏ်အဖြစ်တည်တံ့ပေးခဲ့က ပန်းခွန်အကျဉ်းထောင်မှာထိမ့်သိမ်းထားပါတယ်သူတို့လွတ်မြောက်ရေးအတွက်ပြီးခဲ့တဲ့ရက်ကပဲရခိုင်ပြည်နယ်တွင်းကမြို့နယ်15မြို့နယ်ကလူလူအင်အားသတင်းခန့်လက်မှတ်ရေးထိုးပြီးသူတို့လွတ်မြောက်ရေးနဲ့ညှတာတဲ့စီရင်မှုဖြစ်စေဖို့ထိုင်းပြည်ရဲ့မြင့်မြတ်တဲ့ထိုင်းအစိုးရကိုမြစ်တန်ရက်ခန့်နဲ့စာရဆောင်ကိုလည်းပေးပို့ထားပါတယ်ရှင်
ထိုင်းနိုင်ငံလိတ်ကျွန်းလူသက်မှုနောက်ဆက်တွဲအခြေအနေကိုမအေးအေးမှသတင်းပေးပို့ထားပါတယ်ရှင် အခုတော့အမေရိကန်နိုင်ငံရဲ့သမ္မတလောင်းရွေးချယ်ပွဲမဲဆွယ်စည်းရုံးရေးဟာဘယ်ထိရောက်နေပြီလဲဆိုတာကိုကြည့်ကြရအောင်ပါအမေရိကန်သမ္မတလောင်းတွေအတွက်ပါတီတွင်အကျိုးရွေးပွဲတွေအင်္ဂါနေ့တုန်းကကျင်းပခဲ့ရမှာအများအာရုံစိုက်ခံရတဲ့ပြည်နယ်ကြီးနှစ်ခုနဲ့မက်ချီဂန်ပြည်နယ်မှာတော့ဒီမိုကရက်တစ်ပါတီတွင်၈တန်းရောက်နေတဲ့ဟယ်ရီလီကလင်တန်ကိုပြိုင်ဘက်ဖြစ်တဲ့ ဘာနီဆန်ဒါကမဲအနေနဲ့အတာနဲ့အနိုင်ရခဲ့ပါတယ်။မစ္စစ်ဘီပြည်နယ်မှာတော့နိုင်ငံခြားရေးဝန်ကြီးဟောင်းကလင်တန်က Vermont ပြည်နယ်အထက်လွှတ်တော်မှာဆန်ဒါစ်ကိုအပြတ်အနိုင်ရခဲ့တာပါ။ရီပူဘလီကန်ပါတီဘက်မှာတော့ဒေါ်နယ်ထရမ့်ကပြည်နယ်နှစ်ခုစလုံးမှာအနိုင်ရခဲ့တဲ့အတွက်ပါတီရဲ့သမ္မတလောင်းဖြစ်ရွေးချယ်ခံရဖို့အလားအလာပိုကောင်းနေတဲ့အကြောင်းကို VOA သတင်းတောက်ဂျင်းစ်မလွန်ရဲ့သတင်းဆောင်ပါကိုတော့ကိုအောင်လွင်ဦးကပြောပြပေးပါပါရှင်။
Democratic Party တွင်ရှင်ပြန်ရမှာအသာစီးရနေတဲ့ဟီလာရီကလင်တန်ကိုမစ္စရှိဂန်ပြည်နယ်မှာပြန်ဖက်ဖြစ်တဲ့ဘာနီဆန်ဒါစ်ကအနိုင်ရလိုက်တဲ့အတွက်ဒီမိုကရက်တစ်ပါတီတွင်ရှင်ပြန်မှုတွေလက်တလောအဆုံးသတ်အောင်မပုံတော့မရှိပါဘူး
And what tonight means is that the Bernie Sanders campaign, the people's revolution.
Bernie Sanders ရဲ့လှုပ်ရှားမှုကျွန်တော်တို့ပြောပြောနေတဲ့လူထုတော်လှန်ရေးနဲ့နိုင်ငံရေးတော်လှန်မှုတွေဟာတိုင်းပြည်အနှံ့ကနေရာတိုင်းမှာအခိုင်အမာပြန့်နှံ့နေတယ်ဆိုတာကို
ဒီညမှာပြတ်တလိုက်တဲ့သဘောပါကလင်တန်ကတော့မစ္စစ်ဘီပြည်နယ်မှာအလွယ်တကူအနံ့ရခဲ့ပြီးမစ္စရှိဂန်ပြည်နယ်မှာတော့ပါတီရင်းကိုယ်စားလှယ်ရဲ့ထောက်ခံမှုတွေကိုဆန်ဒါစ်နဲ့ခွဲယူရမှာပါဒါပေမဲ့လည်းရှေ့သတင်းပတ်သက်ပြည်နယ်ကြီးငါးခုမှာပရိုမရီအကြိုမဲပေးပွဲတွေဆက်လက်ကျင်းပဖို့ရှိနေရမှာနိုင်ငံရေးဝန်ကြီးဟောင်းဟာပါတီကိုယ်စားလှယ်ရဲ့ထောက်ခံမှုတွေမှာအသာစီးရနေစေ
out for you.
ကျမအတွက်အလုပ်လုပ်ပေးမယ်သူကျမကိုမဲ့ပေးမယ်သူတွေကိုကျမကလည်းလှက်လိုက်လေလေပြန်ပြီးတော့အလုပ်ကျွေးပြုမှာပါနေ့စဉ်နေ့တိုင်းအလုပ်လုပ်ပေးသွားမှာပ
ါ Republican Party ဘက်မှာတော့ရှေ့လမ်းရောက်နေတဲ့ Donald Trump မှာ Mrs. Spee နဲ့ Michigan ပြည်နယ်တွေမှာထပ်မံနိုင်ရခဲ့တဲ့အတွက်ပါတီရဲ့သမ္မတလောင်းအဖြစ်အမည်စရင်တင်သွင်းခံရဖို့ပုံမနီးစပ်နေပါတယ်မချားလေးငါရုံမြင့်တန်ကြားတွေမှာဝေဖန်တက်ခိုက်တဲ့ကြော်ညာတွေအကြီးအကျယ်ထွက်ပေါ်ခဲ့တဲ့ကြားကပဲအောင်မြင်မှုတွေရခဲ့တဲ့အပေါ်မှာ Donald Trump ကကျေနပ်နေပါတယ
်။ They've attacked me viciously and every single one who's attacked me is gone.
ကျွန်တော်ကိုအပြင်းထန်တိုက်ခိုက်ခဲ့ကြပါတယ်။ကျွန်တော်ကိုတိုက်ခိုက်ခဲ့သူမှန်သမျှလည်းမရှိကြတော့ပါဘူး။ဒီအတွက်လည်းဂုဏ်ယူမိပါတယ်။ဒါဟာကျွန်တော်တို့တိုင်းပြည်အတွက်လိုအပ်ချက်လည်းဖြစ်ပါတယ်။
ပြန်ပြခုစရီဖြစ်ကြတဲ့ Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Kasich နဲ့ Texas ပြည်နယ်ထက်လွတ်တော်အမတ် Ted Cruz တို့ကတော့ Michigan ပြည်နယ်ကအကျိုးရိုးဝဲမှာ Donald Trump နောက်ကလိုက်နေပါတယ်။ John Kasich ကတော့သူ့အုပ်ချုပ်ရာပြည်နယ်မှာရှစ်သတင်းပတ်ထဲကျင်းပမဲ့မဲပေးဝဲမှာအနံ့ရဖို့အာရုံစိုက်နေတာပါ
။ I think the people are beginning to reward a positive campaign.
နိုင်ငံရေးမှာဘလို့ပြုမှုကျင့်ကြံကြမယ်ဆိုတာကိုသားသမီးကိုပြောပြကြသလိုအပြည့်သဘောဆောင်တဲ့စီရင်လှုပ်ရှားမှုတွေကိုလူတွေကစပြီးလက်ခံနေပြီလို့ယူဆပါတယ်။ဒီညတွေကနေနောက်တစ်ပတ်ပြည့်အောင်စောင့်ကြည့်ပါ။အိုဟိုင်းပြည်နယ်မှာကျွန်တော်တို့နိုင်ပါလိမ့်မယ်။ဒီပွဲတစ်ခုလုံးကိုလည်းပြောင်းလဲပြစ်ပါလိမ့်မယ်
။တက်ခရုစ်ကတော့အိုဟိုင်းပြည်နယ်မှာအနိုင်ရပြီးတနင်္ဂနွေလုံးအတိုင်းအတာနဲ့စစ်တမ်းအထက်မှာလည်းထောက်ခံမှုတွေပိုတိုးလာနေပါတယ်
။ We know that just a few minutes ago a new Wall Street Journal poll came out that had us in a statistical tie.
ဒီကနေ့မိနစ်ပိုင်းမှာပဲထွက်လာတဲ့ Wall Street Journal ရဲ့စစ်တမ်းသစ်အရာတနင်္ဂနွေလုံးအတိုင်းအတာမှာ Donald Trump နဲ့တရေဖြစ်နေတာကိုတွေ့ရပါတယ်။
ဖော်ရပြင်းတဲ့ထက်လွတ်တော်မဲ့မာကိုရူဘီယိုကတော့အင်ကန်လေးကအချိုယူဝဲမှာနောက်တန်းနေရာမှာရှိနေခဲ့ပေမဲ့သူကုစားပြူရပြင်းနေမှာအနိုင်ရနိုင်မှုဆက်လက်ကြိုးပမ်းနေပါတယ်
။ You believed in me once, I am asking you to believe again.
ကျွန်တော်ကိုတခါယုံမှုရယ်ဆိုရင်အခုလည်းထပ်ပြီးတော့ယုံကြည်လက်ခံစေချင်ပါတယ်
။ရှစ်သတင်းပတ်အင်ကန်လေးပါတီရင်းအချိုယူဝဲတွေထပ်မံကျင်းပမဲ့ပြင်းနေ၅ခုမှာဖလော်ရီဒါနဲ့အိုဟိုင်းိုးတို့လည်းပါဝင်မှာဖြစ်တာကြောင့်ဒီပြင်းနေတွေကိုကုစားပြူနေသူတွေရဲ့အရှုံးနိုင်ရလဲသမလာလောင်းဖြစ်ဆက်လက်ရှင်ပြိုင်မှုတွေကိုအဆုံးဖြတ်ပေးမှာဖြစ်ပါတယ်ခင်ဗျာ။
ကိုအောင်လွင်ဦးပြောပြခဲ့တာပါရှင် VOA ကိုအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့တယ်သောရရှင်တွေနားဆင်လို့တဲ့တိတိချင်းတွေတောင်းယူလို့တယ်ဆိုရင်တော့ VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ၁၀နာရီထိအစီအစဉ်ကိုတော့ လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA မြန်မာဘာသာရဲ့ည9နာရီကနေ10နာရီထိထုတ်လွှင့်တဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနာရီရဲ့အစီအစဉ်မှာနားဆင်ရမှာကတော့မြန်မာမီဒီယာမြင်ကွင်းနဲ့ဦးကျော်စန္ဒာရဲ့မြန်မာရေးသုံးသပ်ချက်အပြင
်ကိုတိုင်းကလူမျိုးတွေချစ်လာအောင်ကျွန်တော်တို့ကဒီလိုပြပွဲတွေကျွန်တော်တို့ဈေးအောင်ပွဲတော်တွေဒါတို့များလုပ်ပေးရမယ်ဆိုတော့ကျွန်တော်တို့ဒီလုံမှုပညာရေးအတွက်ဈေးကွက်တွေဈေးတွေမဖန်တီးပေးဘူးလား
မြန်မာတခွင်အစည်းအဝေးမှာပြည်စုံကိုနားဆင်ရပါမယ်။အခုရင်ဦးဆုံးတော့မြန်မာမီဒီယာမြင်ကွင်းအစည်းအဝေးကိုထုတ်လွှင့်ပေးပါမယ်။အခုတပမြန်မာမီဒီယာမြင်ကွင်းမှာတော့ဒုတိယသမ္မတလောင်းအမည်တွေခန့်မှန်းပြောဆိုချက်တွေအကြောင်းနဲ့သတင်းမီဒီယာတွေမှာအတိမပြုနိုင်တဲ့သတင်းကိုဘလို့ဖော်ပြနေကြရတဲ့ဆိုတဲ့ကိစ္စအပြင် 88 မျိုးဆက်ပွင့်လင်းလူအဖွဲ့စီကမနီလာသိန်းအာမခံမယူပဲအဖမ်းခံတဲ့သတင်းနဲ့လက်ပတောင်းတောင်ကျင်းနီစီမံကိန်းနဲ့ပတ်သက်လို့အရင်တစ်ပတ်ကလွှတ်တော်မှာဆွေးနွေးခဲ့တဲ့ဆွေးနွေးချက်ကိုတက်မတော်သားကိုယ်စားလှယ်တွေကအပြန်အလှန်ဆွေးနွေးပြီးရခင်ဆွေးနွေးချက်မှတ်တမ်းကိုပယ်ဖျက်ပေးဖို့စတဲ့အကြောင်းအရာတွေကိုကြားကြရမှာပါ။မအိတ်ခိုင်ဦးရေးသားတင်ပြထားတာကိုဦးစံမိုးဝေကအခုညီတင်ဆက်ထားပါရရှင်။
ဒီကဘွေအနိုင်ရ NLD ကအဆိုပြုလာဖို့ရှိတဲ့ဒုတိယသမ္မတတွေရဲ့အမည်တွေနဲ့ပတ်သက်ပြီးတော့အခုတစ်ပတ်လူမှုမီဒီယာတွေနဲ့သတင်းတွေမှာဆက်လိုက်ဆိုသလိုအမျိုးမျိုးထွက်ပေါ်နေခဲ့ပါတယ်။နောက်ဆုံးပေါ်ထွက်လာတဲ့ဒုတိယသမ္မတနှစ်ဦးကတော့ဦးထင်ကျော်နဲ့ရှမ်းမျိုးသားဒီမိုကရေစီအဖွဲ့ချုပ် SNLD ရဲ့ခေါင်းဆောင်ဦးခွန်ထွန်းဦးတို့ဖြစ်တယ်လို့ဆိုပါတယ်။ဦးထင်ကျော်သမ္မတဖြစ်လာမယ်ဆိုတဲ့သတင်းကတော့အရှိတောင်အရှရေးရာကျွမ်းကျင်သူသတင်းစာဆရာလာရီဂျေကင်ရဲ့သုံးသပ်ချက်ဆောင်းပါးတစ်ခုကနေစခဲ့တယ်လို့ဆိုရမှာပါ။အခုနောက်ထပ်မီဒီယာမြင်ကွင်းမှာမြင်တွေ့နေရတာကတော့ဥခွန်ထွန်းဦးရဲ့တမိဖြစ်သူဟာတိုင်းတဝါနိုင်ငံသားသားအဖြစ်ခံယူထားတဲ့အတွက်အခြေခံဥပဒေအရတမရဖြစ်ခွင့်မရှိတာကြောင့် SNLD ရဲ့နောက်ထပ်ထိတ်တန်းခေါင်းဆောင်တဦးဖြစ်တဲ့ဦးဆိုင်ညွတ်လွင်ဖြစ်ဖွယ်ရှိတယ်ဆိုပြီးတော့ခမှန်းသုံးသပ်ရေးသားနေကြပါတယ်။ဒေါ်အောင်ဆန်းစုကြည်ရဲ့အနီးကထိတွေ့ဆက်ဆံနေရသူတွေက NLD နာယကသူရဦးတင်ဦးဒေါက်တာတင်မျိုးဝင်းဒေါက်တာတင်မအောင်နဲ့ဦးထင်ကျော်တို့ကို NLD ကတင်မဲ့တမရတွေအဖြစ်လွန်ခဲ့တဲ့လတွေကထင်ကြီးပြနေခဲ့ကြပြီးအခုလ10ရက်နေ့လွတ်တော်မှာတရားဝင်အမိတွေတင်သွင်းတော်မှာမို့လူတွေအထူးစိတ်ဝင်စားဆုံးဖြစ်နေကြတဲ့သတင်းဖြစ်ပါတယ်။တမရဘက်ကတင်သွင်းလာဝယ်ရှိတဲ့ဒုတိယတမရလောင်းတွေကတော့အငိမ့်စားရေတက်ဗိုလ်ချုပ်ကြီးဟောင်းသူရသက်ဆွေနဲ့အငိမ့်စားဗိုလ်ချုပ်ကြီးဟောင်းလှထေးဝင်းတို့ဖြစ်တယ်လို့ဆိုနေကြပါတယ်။ဒါပေမဲ့ဒီကိစ္စနဲ့ပတ်သက်လို့မီဒီယာတွေမှာဘယ်သူဖြစ်မယ်ဘဝဖြစ်မယ်ဆိုတာကိုတခုနဲ့တခုခမှန်းကြီးတွေနဲ့ပေါ်ပြနေတာကြောင့်ဒီလိုပေါ်ပြမှုတွေကအတိမပြုတ်နိုင်တဲ့ခမှန်းမှုတွေသာဖြစ်တယ်လို့သတင်းမီဒီယာကောင်စီအတွင်းရေးမှူးဦးတီဟာစောကပြောပါတယ
်။ဒီရေကောက်ဝင်နိုင်တဲ့ပါဠိနဲ့မိချက်တဲ့ပုံပြောတော့ခမှန်းကြီးတွေကအမျိုးစုံထက်တဲ့သမရဘူရှင်နဲ့ဒုတိယသမရဘူရှင်နဲ့တော့ဒီရုပ်ရောက်ပြီးကျန်ပါတော့။ဒါပြီးတကယ်တမ်းပြောတော့အဲ့ဒါတွေကအကုန်လုံးကဟို speculation ဖြစ်နေရှိလို့ဖြစ်တယ်။ဒီလိုကဘယ်လိုမှလာဆိုစပရေရှင်တော့မဟုတ်ဘူးဒီသမိုင်းကလည်းဖြစ်ကြတာလည်းဒီကတော့ဒီရုံကတော့ဆိုဒီရုံကလည်းတကယ်ကိုတော့မှအဲဒီစုစပ်တဲ့ကကျစုစပ်တဲ့ကကျစုစပ်မှာသမားတွေအဲဒီတော့ရဲ့တေရောဖြစ်မှာဟောအဲဒီနေရာမှာချင်းတော့ဒီကသမိုင်းကလည်းကျွန်တော်တို့ပြောနေကြအောင်လို့
တကယ်တော့တမရလောင်းလီနဲ့တမရဘသူဖြစ်လာမယ်ဆိုတာလောက်တည်းမကပါဘူးပြီးနေတိုင်းဒေတာကြီးအစိုးရရဲ့ဝန်ကြီးချုပ်တွေဘသူဖြစ်လာမယ်ဆိုတာကလည်းဒေတာအသီးသီးမှရှိတဲ့ပြည်သူတွေကောတိုင်းရင်းသားပါတီတွေကပါစိတ်ဝင်စားနေကြပါတယ်။ဒီကိစ္စနဲ့ပတ်သက်လို့သတင်းစာဆရာတဦးဖြစ်တဲ့ဦးနိုင်မင်းဝေကအခုလိုသုံးသပ်ပါတယ
်။ဒီနှစ်ပေါင်းများစွာပေါ့နော်အနှစ်50ကျော်တန်းမှာဒါပြည်သူတွေဆန္ဒနဲ့ကြိုက်မဲ့သမရတရက်ဘယ်သူဖြစ်မလဲလို့ပြည်သူတွေစိတ်ဝင်စားတဲ့ကိစ္စအမှန်ဖြစ်နေတာပေါ့နော်ဒီနိုင်ငံမှာလက်ရှိနေတာမှာဒါမှမဟုတ်ကျွန်တော်တို့မီဒီယာအနေနဲ့တာဝန်ရှိတာကြတော့အဲ့လိုကိစ္စတွေမှာတာဝန်ယူမှုတာဝန်ခံမှုအပြည့်နဲ့ပေါ့လေအလွယ်တကူသတင်းတွေကိုဖော်ပြနေမဲ့အစားပေါ့နော်ဒီကောလာဟလတွေကိုအခြေခံပြီးသတင်းတွေလုံးမင်းအစားသတင်းတွေကိုကျွန်တော်တို့ခိုင်ခိုင်မာမာချေချေမြင့်မြင့်တိတိကျကျဖော်ပြနိုင်မှုပို့ပြီးအားထုတ်နေတာပေါ့နော်တဲကြဲကြဲဒီဒီတိုင်းလုံးနေမဲ့အစားပေါ့ဒါမှမဟုတ်အခြေအနေကိုပြန်ကြည့်မယ်ဆိုရင်တော့အဲ့လိုဘာလို့ဖြစ်နေရလဲဆိုရင်တော့ကျွန်တော်တို့ရဲ့ဒီအဓိကတော့2008ဖွဲ့စည်းပုံမှာအဟန့်သာဖြစ်နေတာပေါ့ကျွန်တော်မြင်တာတော့အကန့်အသတ်လာရှိနေတာလ လို့မြင်တယ်။ဘာလို့လဲဆိုတော့အခုကျွန်တော်နိုင်ငံနဲ့အတူတူပဲအမေရိကန်မှာဆိုရင်ဒေါ်နယ်ထရန့်နဲ့ဟီလာရီကလင်တန်ဘယ်သူဖြစ်မလဲ။ဘာညာဆိုတဲ့ဥစ္စာတွေအခုတည်းကကျွန်တော်တို့ကအပါဝင်တကဘာလုံးပုံပွင့်လဲလဲထင်တာမြင်တာသိနေရလေ။ဒါပေမဲ့ဒီမှာကကြတော့တို့လောနဲ့အဲ့လိုဖြစ်နေတဲ့အခြေအနေရှိတယ်ပေါ့နော်။အဲ့ဒါကတော့ကျွန်တော်မြင်တာတော့ဒီ2008ဖွဲ့စည်းပုံကပြဌာန်းထားတယ်ပေါ့။သမရစနစ်လည်းမဟုတ်ဝင်ကြီးချုပ်စနစ်လည်းမဟုတ်တဲ့အခြေအနေတစ်ခုကိုလည်းကျွန်တော်မီဒီယာတွေကမီးမောင်းထုတ်ပြတယ်။နောက်တစ်ခုကတော့ဒီသမရနဲ့အတူတူအရေးပါတဲ့ကိစ္စတစ်ခုရှိသေးတာတော့ဒီပြည်နယ်ဝင်ကြီးချုပ်တွေဘယ်သူဖြစ်မလဲဆိုတဲ့ဥစ္စာပေါ့နော်။သမရပေါ်လာတဲ့နောက်ကနေပြည်နယ်ဝင်ကြီးချုပ်တွေဖြစ်မလဲဆိုတဲ့ကိစ္စလည်းအားလုံးစိတ်ဝင်စားနေတဲ့ကိစ္စဖြစ်တယ်။ဘာလို့လဲဆိုတော့ကျွန်တော်တို့နိုင်ငံမှာဒီတိုင်းသားကိစ္စဟုတ်လားဒီ Federal လို့ပြောနေတဲ့ကိစ္စမှာလည်းဒီကိစ္စအရေးပါနေတော့အဲ့ဒီလိုမျိုးတွေပါကျွန်တော်တို့တစုံလုံးဖော်ပြနိုင်ရင်တော့ပိုကောင်းတော့ဒါပေမဲ့အခုကကွက်ပဲဖော်ပြတော့ဒီဒီမိုဆီအသွင်ကူးပြောင်းမှာညှင်တာဖို့မီဒီယာတွေကအထောက်ကူပေးရမယ်အစားပေါ့လေကျွန်တော်တို့ဆေးအတွက်ကြောင့်လေးဆိုတဲ့အနေအထားမျိုးမဖြစ်သင့်ဘူးကျွန်တော်အနေနဲ့မြင်ပါတယ
်အခုသတင်းပတ်မှာနောက်ထပ်လူအများစိတ်ဝင်တစားရှိနေတဲ့သတင်းကတော့88မျိုးဆက်ကျောင်းသူမတ်နီလာသိန်းကိုဖမ်းဆီးခဲ့ရမှာအာမခံမယူဘဲအင်းစိန်ထောင်ကိုလိုက်သွားတယ်ဆိုတဲ့ကိစ္စပါအစိုးရဟောင်းမကုန်းခင်မှာအရင်ကျောင်းသားတပိတ်နဲ့ပတ်သက်လို့အမှုတွဲဟောင်းနေတဲ့ပုံမှန်တွေတက်ပြီးတော့တရားစွဲခဲ့တာနဲ့ပတ်သက်လို့လူအများဝေဖန်နေတဲ့ကြားကနေအခုလိုမတ်နီလာသိန်းကိုတရားစွဲဆိုခဲ့တာဖြစ်ပါတယ်နောက်ဆုံးအနေနဲ့အရင်သတင်းဘက်ကလွှတ်တော်မှာအုံအုံကျွတ်ကျွဖြစ်သွားခဲ့တဲ့လက်ဗရောင်းတောင်အရေးပလဲမဲဆန္ဒနယ်ကဒေါခင်စန်းလိုင်တင်သွင်းခဲ့တဲ့အရေးကြီးအဆိုနဲ့အဲ့ဒီကိစ္စကိုထောက်ခံခဲ့တဲ့စေတုတ္တရာမေဆန္ဒနယ်ကဥကျော်အောင်လွင်ရဲ့ဆွေးနွေးချက်တွေပေါ်တက်မတော်သားကိုစလေတွေကအခုသတင်းမှထဲမှာကန့်ကွက်စာတင်ခဲ့တယ်ဆိုတဲ့အကြောင်းတွေနဲ့ပဲအခုတစ်ပတ်မြမမီဒီယာမြင်ကွင်းကိုအဆုံးသတ်လိုက်ရပါတယ်
မြန်မာမီဒီယာမြင်ကွင်းစီစဉ်ဝင်နာဆင်ခဲ့ရတာပါရှင်အခုဆက်လက်ပြီးတော့ဥကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်ကိုတင်ပြပေးပါမယ်ဒီတစ်ပတ်မှာတော့တိုင်းရင်းသားပြဿနာပြည်လဲရေးအလားအလာဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားတာပါမြန်မာနိုင်ငံမှာလူမှုရွေးချယ်တင်မြှောက်တဲ့အစိုးရတက်လာတော့မယ့်အချိန်ဒီမိုကရေစီရေးအလားအလာရောင်ကြီးသွန်းလာတယ်လို့ဆိုနိုင်ပေမဲ့တိုင်းရင်းသားတွေကြားမှာတော့အချင်းချင်းပဋိပက္ခတွေပါတီတွင်းမညီညွတ်မှုတွေပုံမူကြားလာရပါတယ်ဒါကြောင့်ပြည်ထောင်စုငြိမ်းချမ်းရေးအလားအလာမေးမိန်ဆုတ်ယုတ်သွားနိုင်ပါသလားပိုအိုပီပီအယ်လိုနာယကဖြစ်တဲ့ဥခွန်အုပ်ကပြည်သူ့လွတ်တော်အမဟောင်းဒေါ်တွဲဘူးတို့နဲ့ဥကျော်စင်သာတို့ကဆွေးနွေးသုံးသပ်တင်ပြထားပါတယ်ရှင
်အခုမြန်မာနိုင်ငံမှာပြည်သူအများစုရွေးကောက်တဲ့ပါတီကအစိုးရဖော်ရမယ့်အခြေအနေဖြစ်ပါတယ်ဒီမိုကရေစီဘက်ကကြည့်မယ်ဆိုရင်ကန်သတ်စီစီကဖြစ်ပေမဲ့တွတ်တက်မဲ့လားလားတွေအရေးအယံတွေတွေ့ရပါတယ်ဒါမဲ့တိုင်းရင်းသားပြဿနာကြတော့ဘာမှတိုးတက်မဲ့အရေးအယံမတွေ့ရသေးဘူးလို့သုံးသပ်မိပါတယ်။ပူတော်ဆုံးယုံလာတယ်လို့ထင်ပါတယ်ဘယ်လိုသဘောပါလဲ
။ဒီဗမာပြည်ရဲ့ဒီမိုကရေစီဆုံးရှုံးမှုနဲ့တိုင်းသားအခွင့်အရေးဆုံးရှုံးမှုကတပြိုင်တည်းပဲဖြစ်နေတော့လည်းပဲ။ဒီကိစ္စနှစ်ခုကိုအတန်းတူအရေးကြီးတော့လည်းပဲအချင်းတစ်ခုမှတပြိုင်တည်းပဲပေါ်ဆောင်မှုကဆက်ပါလား။လုံခဲ့တဲ့သမရကြီးဦးသိန်းစိတ်လက်ထက်၅နှစ်မှာဒီမိုကရေစီပေါ်ဆောင်မှုကိုအဲ့နဲ့ရှော့ပြီးတော့ဒီတိုင်းပါရေးဒီပြင်းဉျာဉ်ရေးအပြစ်ခတ်ရဆဲနေတဲ့ဆင်းနိုင်ငံရေးဆွေးနွေးပွဲတွေသွားဖို့ကြောင်းလဲဖြစ်ဖို့ဒီဦးစားပေးဆောင်ရွက်တာတွေ့ပါတယ်အခုအခြေအနေမှာကြတော့လန်ခုလကာလဂျားကာလကြောင်းလဲစက်ကူးမကူးမှဖြစ်နေတဲ့ခါကြတော့ဒီမူကြီးစီကိုလက်ထုတ်လက်ကင်တကယ်ပဲပိုင်ပိုင်နိုင်နိုင်ပြင်သုံးနိုင်တာလေတော့မဟုတ်တစ်ခါကလည်းပဲမူလကရှိနေတဲ့တိုင်းသားအရေးတွေကိုဆွေးနွေးဖို့နိုင်ငံရေးဆွေးနွေးပွဲဆိုတာကလည်းပဲသူကပိုင်ပကနဲ့ရနေတဲ့ခါကျတော့အရေးကမှအစည်းအဝေးရှားသွားပေါ်ဆောင်မှန်တဲ့အခြေအနေတော့မရှိသေးဘူးလို့တုံ့ပြန်တာတော့မှန်ပါတယ်ခင်ဗျ။
တော်ရဲဦးရဲ့သဘောထားနဲ့သိကြပါရဲ
့။ဟုတ်ကဲ့ပါ။ဒီမှာသဘောတူပါရဲ့။အဲ့ဒါလဲဆိုသောရနိုင်ငံမှာတိုင်းသားအရေးကအဓိကကြပါရဲ့။အဲ့တော့တိုင်းသားဆိုတဲ့နေရာမှာလူများစုတိုင်းရင်းသားနဲ့လူမျိုးစုတိုင်းရင်းသားပေါ့လူများစုတိုင်းရင်းသားရဲ့အရေးကတော့လူမျိုးစုတိုင်းရင်းသားတွေမှာပြစ်ပခများနေတယ်အဲ့ဒီကိစ္စကြီးမချေရှင်းနိုင်တဲ့ရွေးကြတော့ဒီမလေးနိုင်ငံရဲ့ဒီမိုကရေစီအရေးကလည်းတိုးတက်ဖို့မလွယ်ပါဘူးအဲ့တော့ဒီခင်များနဲ့ခါရမှာတော်တော်လေးချေရှင်းတယ်ချေရှင်းချေရှင်းတဲ့အခုချိန်မှာတော့တော်တော်လေးအဲ့ဆိုမျိုးကျမလည်းစိတ်ခံနေဖြစ်နေတယ်တိခါရဆေးရင်းမှာလည်းအချို့လည်းမထိုးရအချို့လည်းမထိုးဘူးအဲ့အဲ့လိုမျိုးတွေဖြစ်နေတယ်ဆိုတဲ့ခါကျတော့ဆောက်နိုင်ဆုံးတော့ဘာရကြောင်းနဲ့ပြောက်သဘောတူညီနိုင်တဲ့အနေအထားတစ်ခုမှာဆ
ောင်းတော့မှတွေ့ရဲ့နိုင်ငံရဲ့ innovation အကြီးရလေဟိုကျင်းမြန်မြန်နဲ့ထိုးတဲ့နိုင်ငံဖြစ်တယ်အဲ့တော့အခု innovation အကြီးတမှာအကောင်းရတယ်ဆိုတော့အတိုင်းသားအကြီးတမှာကြည့်ရနောက်ဆုံးနေတယ်ဆိုတော့ကျော်ရညီမမှုစံဟုတ်ပါဘူ
းဟုတ်ကဲ့ခေါက်ကကျွန်တော်မိကျင်တာခေါက်ကဒီမိုကရေစီရေးကိုဦးစားပေးပြီးတော့ဆောင်ရွက်ခဲ့တယ်လော့စင်မာလို့ပြောခဲ့တယ်အခုနဒေါ်ရဲဘူးပြောသလိုပဲတစ်ခုနဲ့တစ်ခုရှင်တွဲပြီးတော့သွားနေရမှာမဟုတ်ဘူးလားခေါက်ကတစ်ဖက်ကအာနေရင်နောက်တစ်ဖက်လည်းဒါစီအခက်ခဲတွေတွေ့ရမယ်လို့ခေါက်ကမဆုံးသတ်ဘူးလား
ဒီဘူးရအပြင်းအဲ့ဒါလိုပါပဲတိုးတော်လည်းပဲဒီပန်းရပန်းရပွားတဲ့ချိန်မှာဦးစားပေးရတော့နည်းနည်းရှိတာပဲဥပမာသမရကြီးဦးစင်းနဲ့ငါးနှစ်တက်တာမှာဒီနယ်အဆင့်ဒီတော်ဆုံးအဆင့်နောက်ဆုံးတော့တမန်ကလုံးအဆင့်ဒီကရဆေးရည်ကိုဦးစားပေးဆောင်ရွက်ပြီးတော့ဒီမူကြီးဒီဖြစ်တော်မူအတွက်ဆိုရင်လည်းပဲဒီတော်တံပေါ့ဗျာလွန်တတ်တဲ့ရေပောက်ပွဲကြီးကျင်းပပေးခဲ့တာပေါ့ဒီကပြန်ရတဲ့အချိန်မှာကျွန်တော်တို့တိုင်းပါဒီရဲ့တောင်းဆိုနေတဲ့နိုင်ငံရေးရှင်လေးပွဲကနေပြီးတော့နိုင်ငံရေးပြဿနာကိုရှင်းမယ်ဆိုတဲ့အကိစ္စကိုလည်းပဲဖောင်ဒေးရှင်းချပေးနေတာကိုကျွန်တော်တွေ့ရတာပေါ့ဗျာအခုလက်ရှိကျမသေးရတဲ့ကတော့ဒီမူကြီးအခုအကြောင်းကိုပို့ပြီးတော့တောင်းပေးပြီးတော့ဒီကဒီမိုကရေစီတောင်းတင်းခိုင်မာတဲ့အပေါ်မှာတိုင်းပါးနေရရေးရလဲဆက်လက်ဆောင်ရွက်သွားမယ်လို့တော့ကျွန်တော်တို့ပြောဆလို့ရတာပါခင်ဗျာ
နောက်တစ်ခုခေါင်းကောက်တစ်ဆက်တည်းမေးနေတာကအဲ့တိုင်းရင်းသားတွေကြားမှာအချင်းချင်းမညီမညွတ်ဖြစ်လာတဲ့ကိစ္စတွေကဘယ်လိုသုံးသပ်လို့ပါလဲ
အဲ့ဒီဟာကကျွန်တော်ပြတ်တာတော့ဘက်ဆုံးပြတ်တာများလာဘက်တစ်ဖက်ကဟိုရှူတောင်းတစ်ခုတည်းနဲ့ကြည့်တော့မရဘူးအထူးသဖြင့်တော့ကျွန်တော်တို့တိုင်းပြည်မှာဒီညပေါင်းများစွာဟလာဒီဒီအင်အားကိုအကူရဲပေါ့ဗျာအင်အားကိုကိုးကွယ်တဲ့စနစ်ကရှိခဲ့တယ်ဒါကြောင့်အင်အားရှိတဲ့လူကအင်အားအလယ်လောက်ကိုနိုင်တယ်အင်အားအလယ်လောက်ရှိတဲ့လူကအင်အားငယ်တဲ့လူကိုဟိုနည်းနည်းလေးဖိနှိပ်ချင်တယ်အဲ့ဒီအစဉ်လာကြီးကရှိလာတဲ့ခါကျတော့အဲ့ဒါကတော်တော်နဲ့ပြောင်းမှာမဟုတ်ဘူးဗျာနောက်ပြီးတော့ဒီသမိုင်းကြောင်းနောက်ခံနဲ့ဖြစ်လာတဲ့ကိစ္စတွေနောက်တစ်ခါအဖွဲ့အစည်းအသီးသီးလူမျိုးသီးသီးရဲ့ကိုယ်ပိုင်ရည်တည်ချက်ကိုယ်ပိုင်ခံရက်ကိုယ်ပိုင်စိတ်မျိုးစိတ်ထားတွေရတယ်ရိုက်ခတ်တယ်ဗျအဲ့ဒီအပေါ်မှာကျွန်တော်တို့အလုံးပြန်ကြည့်လို့ရှိရင်အခုရှိနေတဲ့ကျွန်တော်ပေးပတ်ခတဲ့အကြောင်းတရားတစ်ခုကြောင့်အကျိုးတရားမဟုတ်ဘူးနဲ့အကြောင်းတရားပေါင်းများစွာထုံပြီးတာကိုပြရပါတယ်ခင်ဗျအချို့ကလွယ်လွယ်နဲ့ပြောတယ်ဒီ NCA ထိုးပြီးမှပေါ်တယ်လို့ပြောတယ်တကယ်တော့ NCA မထိုးပြင်တော့လည်းဒီတိုင်းပါပြဿနာတွေအမြဲတမ်းရှိခဲ့ပါတယ်ဘဝနဲ့ရှမ်းကအကြိုက်တိုက်ပြီးပါတယ်အချိန်နဲ့ရှမ်းလည်းအကြိုက်တိုက်ပြီးပါတယ်ကျွန်တော်တို့ပို့နေရှမ်းတို့လည်းပဲဆယ်နှစ်တကာလောက်ဆယ်နှစ်တကာလောက်ပြည်သက်ကဖြစ်မှုတွေအဆင်မှလည်းရှိပါတယ်။ဆိုလိုတာကတော့တိုင်းသားပြည်ပြည်ကဆယ်ဆယ်ပြည်တော်မျိုးကိုတည်ဆောက်မယ်ဆိုရင်ကျွန်တော်တို့ဆယ်ဆယ်ပြည်တော်မျိုးရဲ့အမြင့်တာကဖြစ်တဲ့အမျိုးသားတန်းတူရေးကိုဟာလာလူမျိုးကြီးတွေအားကြီးတဲ့လူနဲ့ဒီကတန်းတူကြီးပြင်ကြလို့ပဲကိုနဲ့အတူတူနေတဲ့ဒီလူမျိုးစုငယ်တွေအရွယ်တက်နေတဲ့လူမျိုးစုတွေကိုလည်းတန်းတူရေးပြန်ပေးရမယ်ဆိုတော့ဖက်ဒရယ်ရဲ့ဒီအခြေခံဒီအယူဆကိုတိုင်ဆွဲကြဖို့တော့လိုတ
ယ်ဟုတ်ကဲ့ခေါက
ကောင်းကောင်းလေးမတိုင်ဆွဲနိုင်ရင်တော့နည်းနည်းအခက်အခဲရှိနေကြ
ဒီနေရာမှာတုံ့ပြန်လို့မိကျင်တာအဲ့တော့အဲ့တိုင်းရင်းသားအချင်းချင်းဖြစ်တဲ့ကိစ္စမှာအစိုးရတပ်တွေက NCA ထိုးထားတဲ့လူတွေဘက်ကပြင်ပြီးတော့လိုက်တိုက်တယ်ဆိုတဲ့ကိစ္စကြတော့ဗာပြောမလို့ခင်ဗျာ
ကျွန်တော်တော့ထောက်ထားတော့ကျွန်တော်တော့မသိဘူးပေါ့ဗျာရှိကြလားရှိနိုင်လားပေါ့တိုးတော်လည်းပဲဒီ NCA ထိုးထားတဲ့အဖွဲ့အစည်းတွေကလည်း NCA စာချုပ်ပါပြဋ္ဌာန်းချက်တွေကိုလိုက်နာဖို့လုပ်ရကြမလိုက်နာဘူးဆိုရင်တော့ကျွန်တော်တို့ NCA ရဲ့လုပ်ပြီးလုပ်ကုန်တိုင်းကျွန်တော်တို့ဒီ JMC ပေါ့ပြည်တော်တောင်ကြီးကော်မတီကနေပြီးတော့လိုအပ်သလိုရင်းယူသွားဖို့တော့လိုအပ်လိုလာနိုင်မယ်လို့ကျွန်တော်ထင်တယ်ခင်ဗျာ
ဟုတ်ကဲ့ဒေါ်ထွေးဦးရဲ့သဘောထားလည်းသိချင်ပါတယ်တိုင်းရင်းသားတွေအချင်းချင်းကြားမှာဖြစ်နေတဲ့ပြဿနာနဲ့ပတ်သက်ပြီးတော့ဘာကြောင့်လို့ထင်ပါသလဲဒေါ်ထွေးဦး
တိုင်းသားရဲ့အချင်းချင်းကြားမှာတော့ညတာမှုရှိဖို့လိုပါရဲ့အခုဥပမာပေါ့နော် NC စာချုပ်လက်မှတ်ထိုးတဲ့လူတော့တစ်မျိုးလက်မှတ်မထိုးတဲ့လူတော့တစ်မျိုးဆိုလို့ရှိရင်တော့ညတာမှုရှိပါဘူးအဓိကကတော့တရားစစ်တမ်းမှုကိုတောင်းဆိုနေတာဖြစ်တယ်အဲ့တော့တိုင်းသားတွေကဒန်းတူညီလို့ပြောရယ်ဒန်းတူညီဆိုလို့ရှိရင်တို့အင်အားကြီးတဲ့လူနဲ့အင်အားငယ်တဲ့လူနဲ့ဒန်းတူညီတဲ့ရင်တော့ညတာမှုရှိပါဘူးအဲ့တော့အင်းအားလေးတွေကိုပို့ပြီးအပြေးအမြောက်ပြုပြီးမှအဲ့တော့လက်ကဲခေါ်ဆောင်မှဖြစ်ပါတယ်။ရှင်တော့ကျွန်တော်ကငါကမှရှိတဲ့ဓာတ်တူကြီးအခွင့်အရေးပေါ်မှာတော့ပြောင်းနေပြောင်းအမြင်ချင်းတွေပြူလာမယ်။နောက်မှလက်ခံနိုင်တဲ့အနေအထားတွေဖြစ်လာနိုင်မယ်လို့ကျွန်တော်ကဒီလိုပဲမြင်ပါတယ်ရှင်။အဲ့တော့အဓိကတော့ဖ
ချစ်ချင်းမြတ်တာထားမှာငယ်တဲ့လူတွေကကိုပြီးမှသွားတော့လက်တွဲခေါ်ဖို့ပါပဲငယ်တဲ့လူကလည်းကြီးတဲ့လူလေးလေးစားစားနဲ့ဆိုပြီးသွားမယ်ဆိုရင်တော့သွားရတော့အကုန်လုံးမသိမနေနိုင်တော့ဘာကျွန်တော်နိုင်ငံကိုကောင်းအောင်ကြီးဆောက်နိုင်တဲ့အခြေအနေတွေရောက်မယ်လို့ကျွန်တော်ကဒီလိုပဲညွှန်လင့်ပါတယ်ရှင့်
အဲ့တော့ကျွန်တော်ရှင်းကိုမျှော်ပြီးတော့ကြည့်ရအောင်ပါ။အာဏာလွှတ်ပြီးတဲ့နောက်မှာ NLD ပါတီဥဆောင်တဲ့အစိုးရတက်လာတဲ့အခါတိုင်းသားရေးပြည်လည်မဲ့လာလာပိုရှိလာတယ်လို့သုံးသပ်နိုင်ပါသလားခေါင်းက
။တက်လာမဲ့ NLD အစိုးရရဲ့တိုင်းသား policy ပေါ်မူတည်တယ်ခင်ဗျ။ဘုတော်လည်းပဲဒီနေ့ဒီကဲတော့ပြင်ပါလေကျွန်တော်တို့ဒီဥစားပေးစေတနာထားပြီးဆောင်ရွက်မယ်ထားပါအောင် NLD အစိုးရအနေနဲ့လည်းအစိုးရပြည်ရဲ့အုပ်ချုပ်ရေးအာဏာကိုပြည်ပြည်ပြင်းပြင်းသောဆောင်နိုင်မှုဒါလည်းအချိန်တော့ယူရလိမ့်မယ်လို့ကျွန်တော်တွက်တယ်ကြ။ညချင်းညချင်းတော့အတိုင်းပါရေးကပြည်လေပေါ်မှာတော့မဟုတ်ဘူး။ဒီအစိုးရအပြည့်ရဲ့တက်တန်းဟဲ့လားထောက်ပံ့လောက်မှာဆိုရင်တော့အတိုင်းပါရေးကဥစားပေးဖြစ်ပြန်ရောက်လာမယ်လို့တော့ကျွန်တော်မျှော်လင့်တယ်
။ဒါပေမဲ့ရသက်စကားနဲ့ပဲပြောကြပါစို့ဒီတိုင်းသားရေးမှာအဓိကထော်လော်ကန်းလန်းလုပ်နေတာကတက်ပဲဆိုရသုံးသပ်ကြပါရဲ့။အဲ့ဒါကြတော့ခင်ဗျာ
။အော်အဲ့ဒါလားကျွန်တော်သဘောထားပြရရင်တော့ဒီအပြစ်ခရစရေးအဆင့်ကတော့ဒီတက်ကပဲဒီတာဝန်ရှိတဲ့ပုံမှာဥထောင်ဦးရပြည့်နေတယ်လို့တော့ပြောလို့ရတာပေါ့တို့တော့နိုင်ငံရေးစီးပွားရေးကနေပြီးတော့ပြည်လျာပြည်လေကောင်းရှာမယ်ဆိုရင်တော့ဒီနိုင်ငံရေးပါတီနဲ့ဒီအနိုင်ရပါတီနဲ့ဆိုရကတော့တာဝန်ရှိတာပေါ့ဒါကြောင့်ဒီအဆင့်မဆင့်ကိုကျွန်တော်တို့ခွဲပြီးတော့ကြည့်ဖို့လိုမယ်လို့ထင်တယ်ပထမအပြစ်ခရစရေးအဆင့်ကနေပြီးတော့ပြည်ရင်ရေးချမှုအဆင့်ကိုတစ်ဆင့်အဲ့ဒီမှာပြည်သားဝန်ရှိဆုံးလေနိုင်ငံရေးရှင်မျိုးပဲလို့ဒီတော်ကြီးအရေးရှင်မျိုးကိုဆွေးနွေးတော့မယ်ဆိုရင်တော့ဒါကတော့ဒီနိုင်ငံရေးပါတီတွေနဲ့ဒါအစိုးရတွေရဲ့ဒါတာဝန်ရှိဆုံးဖြစ်လာလိမ့်မယ်အဓိကကတော့အဲ့ဒီအချိန်မှာကတော့တာဝန်ရှိဆုံးအစိုးရကနိုင်ငံရေးရှင်မျိုးပဲနဲ့ပြည်လည်ဖို့ဟာလားနိုင်ငံရေးစံချက်တွေရအောင်လုပ်နိုင်မယ်ဆိုရင်တော့ဒီအပြစ်ခရစရေးအဆင့်ဒီပထမပိုင်းအဆင့်ကတော့လွယ်ကြည့်ရမယ်လို့ကျွန်တော်ယူဆတယ်
ဟုတ်ကဲ့ဒေါ်ရွေးဝီရဲ့သဘောထားလေးဖြစ်ကြပါရယ် NLD ဥဆောင်တဲ့အစိုးရတက်လာတဲ့အခါမှာတိုင်းရင်းသားအရေးပြည်လည်လာနိုင်မဲ့အလားအလာကိုဘယ်လိုသုံးသပ်လိုပါလဲ
ဟုတ်ကဲ့ဒီမှာတော့ NLD ဥဆောင်တဲ့အစိုးရတက်လာရင်တိုင်းရင်းသားအရေးကိုတော့အဓိကဖြည့်ဆင်းနိုင်မယ်လို့ထင်ပါပါတယ်။ဒါပေမဲ့ဒီမှာဥခုဥစွာပြောကြလို့ပဲဖြည့်ဆင်းနိုင်ရင်တော့အကုန်လုံးပြည်လည်လာမှာမဟုတ်ပါဘူး။ဒါပေမဲ့ဒီနိုင်မှုရဲ့ရည်ရည်နဲ့တော့တိုင်းရင်းသားတွေအပေါ်ထားတဲ့သဘောထားအပေါ်ဒီဒီဒီမှာအခြေအနေရဟိုအမင်းနဲ့အများပို့တက်လာလို့ရှိပါတ
ယ်ဟုတ်ကဲ့အဲ့တော့တပ်မတော်ရဲ့အခန့်ကဏ္ဍကိုဟောသူတို့ကဟောဒေါ်တွေးဦးမျှော်လင့်သလိုအမြင်မျိုးရှိလာနိုင်တယ်ထင်ပါလား
ဒီနေ့မှာတော့တပ်မတော်ကလည်းတက်တွေလက်ခံလာပြီးစင့်တုံးလာပြီးနောက်မှနိုင်ငံတကာကလည်းတပ်မတော်ကိုဆက်ဆံလာရကြောင်းလဲလာသလိုတော့တပ်မတော်ကလည်းမှနိုင်ငံတကာနဲ့အမြင်ပြူလာပြီးနောက်မှအဲ့တက်တယ်လေပေါင်းစည်းတာတွေပေါ့နော်မအမိတ်လောက်တာကြီးရှိလာပြီးဆိုတဲ့အခါကျောင်းနိုင်ငံရဲ့တမတော်ကဘယ်လိုကြားရမလဲဆိုတဲ့အနေထားပေါ်မူတည်ပြီးဒီနေ့လက်နက်ကိုင်တိုင်းရင်းသားတွေအပေါ်မှာရောလက်နက်မကိုင်တဲ့တိုင်းရင်းသားတွေအပေါ်မှာရောဆက်ဆံရဟာကြောင်းလဲလာလိမ့်မယ်လို့ကျွန်မယုံကြည်ပါတယ်
ဦးကျော်စင်သာရဲ့မြမအရေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါရှင်အခုတော့မြမတခွင့်အစီအစဉ်ကိုတင်ပြပေးမှာဖြစ်ပါတယ်မြမလက်မှုပညာပစ္စည်းတွေကိုဒီဇိုင်းရည်အသွေးမြင့်တင်ပြီးဈေးကွက်မှာကျယ်ကျယ်ပြန့်ပြန့်ရောင်းချနိုင်ဖို့လိုအပ်နေတယ်လို့လက်မှုပစ္စည်းထုတ်လုပ်သူတွေကသုံးသပ်ကြပါတယ်မြမလက်မှုပစ္စည်းတွေလူစိတ်ဝင်စားမှုပိုရလာအောင်ပြပွဲကျင်းပပေးဖို့အနုပညာရှင်တွေလက်မှုပညာရှင်တွေအရက်ဖက်အဖွဲ့အစည်းတွေလုပ်ငန်းရှင်တွေကလည်းစူးစမ်းနေကြတဲ့အကြောင်းဒီတစ်ပတ်မြမမြတ်တခွင်အစီအစဉ်မှာမတ်တင်ကီလင်းကပြောပြပေးပါမယ်ရှင
်။အမှုပညာအမျိုးမျိုးထွန်းကားတဲ့မြန်မာနိုင်ငံမှာလက်မှုအမှုပညာပစ္စည်းတွေအားရင်ကျေးမှုအဆင့်အတန်းကိုပြသတဲ့ပြရုပ်တစ်ခုဖြစ်ပါတယ်။ရှေးခေတ်အဆက်ဆက်မြန်မာလက်မှုပညာတွေကိုအမျက်တနိုးတံမိုးထားပြီးအသုံးပြုကြပေမဲ့အခုနောက်ပိုင်းမှာတော့တဖြည်းဖြည်းတိမ်မြုပ်ကုန်တဲ့လူပညာရှင်တွေကလည်းသုံးသပ်ကြပါတယ်။မြမလက်မှုပညာတွေတဖန်ပြန်လဲစမ်းသစ်လာပြီးပြည်တွင်းပြည်ပအစည်းအဝေးတွေမှာထိုးဖောက်နိုင်မှုအတွက်ဒီဇိုင်းဖန်တီးမှုတွေစမ်းသစ်ဖို့အရေးအသွေးမြင့်တင်ဖို့လိုအပ်နေပါတယ
်အဓိကဘာလဲဆိုတော့ကျွန်တော်တို့ဒီ quality ပေါ့လေ quality တို့ design တို့ကျွန်တော်အများကြီးလိုတယ်ကျွန်တော်တို့ဒီကျွန်တော်လိုက်ပြီးလေ့လာတဲ့အခါကျွန်တော် research တွေလုပ်တယ်ကျွန်တော်သိတဲ့နိုင်ငံတွေလုပ်တယ်ကျွန်တော်ဒီ queen scene ကိုကျွန်တော်သိချာသူတို့နဲ့တွားနေနေတဲ့အခါကျကျွန်တော်တို့ဒီလက်မှုပမာပြည်မှာရှိတဲ့လက်မှုပညာအကုန်လုံးကဘာဖြစ်လာလဲဆိုဂျဲသူမရိုက် ဝင်ဝင်မရဘူးဝင်ဝင်မရတော့သူတို့ရဲ့ quality ကိုရှော့တယ် quality ကိုရှော့တော့ဝင်ဝင်ရမရအောင်မရတော့ဒီဟာနဲ့ချာဘက်လည်နေတာဆိုတော့အဲ့ဒါကြောင့်ကျွန်တော်တို့ idea တွေ quality တွေကောင်းအောင်ကျွန်တော်တို့ကဒီဟာအရေးသွေးတွေမြင့်လာအောင်ကျွန်တော်တို့ကလုပ်ဖို့ပထမဆင့်လုပ်တာပေါ့လုပ်ပြီးတော့မှကျွန်တော်တို့ကဘာလဲဆိုတော့နိုင်ငံဈေးကွက်ကိုကျွန်တော်တို့ကဖောက်အောင်ပေါ့ဆိုတော့ကျွန်တော်တို့တိုင်းမှာရှိတဲ့မြည်သည့်လက်မှုပညာမဆိုကျွန်တော်တို့ mass production သွားလို့မရတယ်ကျွန်တော်က souvenir အစစ်မှရှိသေးတယ် souvenir မှာကျွန်တော်တို့နိုင်ငံတကာကိုပဲကျွန်တော်တို့အကူကြီးဆိုကျွန်တော်တို့ tourist တွေရောင်းတဲ့အစစ်မှရှိသေးတယ်ကိုယ်တိုင်းမြတ်လူမျိုးတွေချစ်လာအောင်ကျွန်တော်တို့ကဒီလိုပြပွဲတွေ you know ကျွန်တော်တို့ဈေးအောင်ပွဲတော်တွေဒါတွေမြားလုပ်ပေးရမယ်ဆိုတော့ကျွန်တော်တို့ဒီလက်မှုပညာတွေအတွက်ဈေးကွက်တွေဈေးတွေပဖန်နေပြီလားယိုးရမ်းမှာရှိတယ် BNM မှာရှိတယ်ကမ္ဘောဒီးယားမှာရှိတယ်ဒီတိုင်းမြေတွေမှာကျွန်တော်တို့ဒီလက်မှုပညာပစ္စည်းတွေအတွက်ကိုဈေးတွေအစိုးရဖန်နေပေးထားတယ်ဒါအစိုးရလုံးဝရမှာကျွန်တော်လုပ်လို့မရဘူးဟုတ်လားအနည်းဆုံးတော့ကျွန်တော်လမ်းတွေပိတ်ပြီးတော့ကျွန်တော် weekend ဈေးတွေကိုလက်မှုပညာ weekend ဈေးတွေကိုဖန်နေပေးရမယ်လေဒါတွေအစိုးရလုံးဝပေးနိုင်လို့ဆိုလို့ရှိရင်ကျွန်တော်တို့မထင်းထင်းကျွန်တော်လက်မှုပညာပျောက်မှာပဲလေ
တဖြည်းဖြည်းလူစိတ်ဝင်စားမှုနည်းလာတဲ့လက်မှုပညာတွေကိုပြန်လည်ခင်းကျင်းပြသတဲ့အနေနဲ့လက်မှုမှသည့်အနုပညာစီတို့မြမလက်မှုအနုပညာပြပွဲနဲ့အရောင်းပွဲတော်ကို New Zero Art Space ကဦးဆောင်ပြီးရန်ကုန်မြို့ကံတော်ကြီးကရဝိတ်ဥယျာဉ်ထဲမှာပြီးခဲ့တဲ့သတင်းပတ်ထဲကကျင်းပခဲ့တာပါမြမလက်မှုပညာတွေပြည်ပကိုထိုးဖောက်နိုင်ဖို့ကြိုးစားနေတဲ့မတ်ဖြူဖြူတန်ကတော့အိန္ဒိယနိုင်ငံဒီမှာလဲခက်ဆင်ဆင်တူတဲ့လက်မှုပညာတွေထုံးကားတာကြောင့်အစမ်းသစ်ဆုံးလက်မှုပစ္စည်းတွေကိုဖန်တီးဖို့ကြိုးစားနေပါတယ်
။အဓိကပြဿနာအဓိကအခက်အခဲကတော့ဆိုဗီနီးယားကျတော့ဗမာပြည်မှာလဲရှိသလိုနောက်တစ်ခုကပြည်သူတို့အိန္ဒိယချင်းနိုင်ငံတွေမှာလဲအရင်ရှိရောပေါ့နော်။အဲ့မှာပြည်သူတို့တိုင်ပြည်တော်တခြားနိုင်ငံဥပမာအထူးသဖြင့်ထိုင်းတို့ကမ္ဘောဒီးယားတို့အရင်နီးစပ်တာတွေတော့တွေ့ရတယ်ပေါ့နော်။အဲ့ချိန်မှာပြည်သူတို့ဒီဈေးကွက်ရဖို့ market ရဖို့ကြာပြည်သူတို့အရင်အပြိုင်ဆိုင်များလာတယ်။ပြည်သူတို့ဘာစဉ်းစားလဲ creation ရဲ့စဉ်းစားရပေါ့နော်။သူများနဲ့မတူအောင်ဘာလုပ်မလဲ။ကိုယ့်နိုင်ငံတွေမှာမတူအောင်ဘာလုပ်မလဲ။သူများနဲ့တူနေပြီဆိုတော့အဲဒါပေမဲ့နိုင်ငံအင်္ဂလိပ်ချင်းနဲ့တူနေရောငါတို့ဘာလုပ်ကြမလဲဆိုတော့ creation အစ်တစ်ပြန်ညာစဉ်းစားပါရှင်ဟုတ
်။လက်ရှိအသေးစားလုပ်ငန်းရှင်တွေအရက်ဖက်လူအဖွဲ့အစည်းတွေအနေနဲ့လဲလက်မှုပညာကိုကျွမ်းကျွမ်းကျင်ကျင်ဖန်တီးနိုင်တဲ့ခြေလက်နေပြည်သူတွေရဲ့စီးပွားရေးကိုမြှင့်တင်ပေးဖို့ကြိုးစားနေကြတာပါ။ရက်ဖက်အဖွဲ့အစည်းတစ်ခုဖြစ်တဲ့ Action Aid အဖွဲ့ကလည်းခြေလက်နေမြန်မာပြည်သူတွေရဲ့ဘဝတွေကိုမြှင့်တင်ရင်းဆက်ချုပ်တဲ့ဂျိန်တဲ့စားတဲ့မြန်မာလက်မှုပညာတွေကိုပြန်လည်ဖော်ထုတ်ဖို့ကြိုးစားနေပါတယ်
။အချို့မြက်ကကျွန်တော်တို့ကတရားရဂိုင်းတော့အချို့မြက်ကသူတို့စီရောက်တယ်ခဏ။ကျွန်တော်လောလောဆယ်ဟိုသုံးပိုင်းခွဲတာပထမကျွန်တော်ဒီပစ္စည်းပို့ပေးရပေါ့နော်။ပစ္စည်းကုန်ကြစေကုန်ကြမ်းဖို့ပေးတယ်နောက်ထပ်သူတို့လောအကအနေနဲ့ပေးတယ်ဒီပစ္စည်းထုတ်တယ်ဆိုတရက်ကြတယ်ဆိုရင်တရက်ကို2000ပေါ့နှစ်ရက်ဆို4000အလိုပေးရပြီးရင်နောက်ကျွန်တော်ပစ္စည်းဈေးတက်မှတ်မှာရောင်းလိုက်တယ်ရောင်းလို့ရတဲ့အချို့မြတ်တွေအကုန်လုံးကလည်းသူတို့အတွက်ပဲခင်ဗျဟုတ
်ဒီလိုမြမလက်မှုပညာတွေကိုပြန်လည်စမ်းသစ်ဖော်ထုတ်လာတာဟာရွှေ့ပြောင်းအလုံသမားတွေအဖြစ်အသက်မွေးဝမ်းကြောင်းနေရတဲ့ကျေးလက်နေပြည်သူတွေအတွက်ကို့အိုးကို့အိမ်ကိုမခွာဘဲအလုံးလုံးနိုင်မဲ့အခွင့်အရေးတွေဖြစ်လာပါတယ
်အခုဆိုရင်တော့မှနေတဲ့တောင်သူတွေကယူရောက်သွားလို့လောက်ကြတယ်မလေးရှားရောက်သွားတယ်အော်လန်တွေကတော့ဒါတွေကတို့တွေကကိုယ့်ရဲ့ခြေရောင်မှာအလုတ်ခံစားပါမှုကြောင့်ဒီလိုသွားရတာအဲ့ဒါတွေဥသာအမတို့တွေကဒီလုပ်ငန်းဥသာတင်းတင်းကြပ်ကြပ်နဲ့ဖော်ထုတ်နိုင်မယ်ခုလိုမျိုးမီဒီယာတွေရနေတာဟိုဖော်ထုတ်ပြနိုင်ခဲ့မယ်ဆိုရင်အမတို့တွေကခြေလက်မှာနေတဲ့အလုတ်ခံစားပါမှုတွေမရှိတော့ဘူးတို့တွေယူရောက်တို့မလေးရှားတို့အော်လန်ကသွားနေတဲ့ကိစ္စတွေကလည်းမဖြစ်နိုင်တော့ဘူးပေါ့နော်အဲ့ဒါ
ညီမလက်မှုပညာတွေအတွက်ဈေးကွက်ရှာဖွေရေးကအဓိကစိန်ခေါ်မှုတစ်ရပ်ဖြစ်နေပါတယ်ချီထက်ပစ္စည်းတွေတနိုင်တစ်ပိုင်းထုတ်လုပ်နေတဲ့မတ်ပြုံးဆန်နာကလည်းသူ့အနေနဲ့အခြားလက်မှုပစ္စည်းထုတ်လုပ်သူတွေနဲ့လည်းအတူလက်တွဲပြီးဈေးကွက်ကိုတိုးချဲ့နိုင်အောင်ကြိုးစားသွားဖို့ဆန္ဒရှိနေပါတယ်
။အနေနဲ့တော့မြန်မာမှုအမွှေးတွေပေါ့နော်မြန်မာလက်မှုနဲ့ပတ်သက်တဲ့လုပ်ငန်းတွေတိမ်မြုပ်နေတာတွေလည်းရှိတယ်တချို့ကျတော့မတိမ်မြုပ်ဘူးသို့တော်လည်းပဲအကြောင်းမျိုးမျိုးကြောင့်သူတို့မပြနိုင်တာတွေရှိတယ်အဲ့ဒါတွေအားလုံးကိုလည်းအမတို့ကအခုဆိုလို့ရှိရင်ဒီလိုပွဲတွေဖြစ်လာတဲ့အတွက်အခွင့်အရေးတွေအများကြီးရလာတယ်အဲ့ကြတော့အမအနေနဲ့ဆိုရင်လည်းဒီလိုမျိုးတွေပေါ်ထွက်လာဖို့တဲ့ဘယ်သူကဖိတ်ဖိတ်မဖိတ်ဖိတ်အမအရနီးစရာကိုလက်လန်းမိသလားကိုတော့တွဲခေါ်မှာပဲအနည်းဆုံးတော့သူတို့ဒီဘယ်မှာတော့ပဲပွဲရှိတယ်သူတို့သွားရမယ်ဘာကူပေးရမလဲကိုလုတ်ပေးနိုင်တာပေါ့နော်အမအနေနဲ့အဲ့မျိုးလုတ်ပေးဖို့အစီအစဉ်ရှိပါတယ
်အိန္ဒိယချင်းထိုင်းနိုင်ငံအပါအဝင်အာဆီယံနိုင်ငံတွေကလက်မှုပစ္စည်းတွေကိုနိုင်ငံတကာဈေးကွက်မှာတွင်တွင်ကျယ်ကျယ်ရောင်းချနိုင်ပေမဲ့မြန်မာလက်မှုပစ္စည်းတွေကတော့ထုတ်လုပ်မှုနည်းပညာနဲ့ဒီဇိုင်းအရေးအသွေးတွေအားနေတာကြောင့်ဈေးကွက်ထဲမှာထိုးဖောက်နိုင်ခြင်းမရှိလာပါဘူးဒါကြောင့်မြမလက်မှုအမှုပညာတွေတိုးတက်လာဖို့အရက်ဖက်အဖွဲ့အစည်းတွေအမှုပညာရှင်တွေလက်မှုပညာသည်တွေလုပ်ငန်းရှင်တွေကကြိုးစားနေကြသလိုအစိုးရဘက်ကလည်းကူညီထောက်ပံ့မှုတွေလိုအပ်တယ်လို့သုံးသပ်ကြပါဗျ
ကျွန်တော်လုပ်တဲ့ထင်တယ်လေဒီ project ကိုဟာမျိုးကကျွန်တော်ကဒါနိုင်ငံတော်အစိုးရလုပ်ရမယ်ဟာမျိုးကျွန်တော်လုပ်ရမယ်ဟာမျိုးမဟုတ်ဘူးဒါကြောင့်ကျွန်တော်ကျွန်တော်ပကြီးဆိုင်ကျွန်တော်ကိုယ်လိုကိုယ်ပကြီးကပဲကိုရေးရမှာလေဒါနိုင်ငံတော်ကမလုပ်လို့ကျွန်တော်လုပ်ရတာနိုင်ငံတော်မတောင်းရှိတယ်ကျွန်တော်မတောင်းမရှိဘူးဒါပေမဲ့ကျွန်တော်ပြည်သူတွေအနေနဲ့ကျွန်တော်ကဘာဆိုကျွန်တော်တို့
through this idea, through General Bohabi, Lumuria, you are in Jimu training, training in a state Paul Aishin or Omina, General Biome. I am a bomb engineer, General Omia Mode.
Get away, Uyma, Chow Yat Dachin Bagade, Nama Lamu Pinap Yawego, New Zero Art Space Net 2, British Council Gale Kuni Taupangerawa. Design Panimune, the CEA, three day Gunjin Biro, Nama Lamu Nupin Yap, the CD, go, Pidrin Tiba, Sequadi Mava, Toche Yang Sabo, Long Shinega, Josani Javarishin.
Myanmar to Queen season go, Nasin Gejara Piparishin.
Well, Myanmar has many great products and services that are very attractive to the United States.
The possibility of a great transformation is in sight for our country. An important step that will take us nearer to a truly revolutionary.
ဘယ်နဲ့ပိုင်းကိုဈေးပိုးရအောင်ရှာလဲညီမနဲ့နိုင်ငံတကာငွေကြီးရေးဈေးကွက်အလုတ်ကိုင်းတဲ့အခွင့်အလမ်းပါဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ် VOA internet ဆာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
VOA ကထုတ်လွှင့်ပြီးသား
စီးပွားရေးအစီအစဉ်တွေကိုခုနပြောတဲ့အတိုင်းဗီအိုရဲ့ဆာမျက်နှာဘာမစ်အဗီယူညူဒေါ့ကွန်မှာလည်းဝင်ရောက်ကြည့်ရှုနားဆင်နိုင်ကြပါရစေ။အခုတော့သတင်းအကျဉ်းချုပ်ကိုကိုကြိုကြိုသိန်းကကြီးညာပေးမှာဖြစ်ပါတယ်။အမေရိကန်ပြည်တော်စုမီရှိဂန်ပြည်နယ်မှာအင်္ဂါနေ့ကလုပ်တဲ့ဒီမိုကရက်တစ်ပါတီကိုဇာပြူသမ္မတလောင်းပနမရွေးချယ်ပွဲမှာအထက်လူတော်မှဘာနီဆန်ဒါးစ်ကမမျှော်လင့်ဘဲအနို
Donald Trump ကအနိုင်ရပါတယ်။ Mrs. P ပြည်နယ်မှာလုပ်တဲ့ Democratic Party ရဲ့ Primary ပနာမရွေးချယ်ပွဲမှာတော့ Mrs. Clinton ကအလွယ်တကူပဲအနိုင်ရပါတယ်။ Michigan Primary မှာ Mrs. Clinton ရှုံးပေမဲ့လည်းပါတီကိုယ်စားလှယ်အရေအတွက်မှာတော့အကြံပြန်အဖြစ် Mr. Sanders နဲ့အတူတူလောက်ရပါတယ်။ Palestine တွေရဲ့တိုက်ခိုက်မှုတွေပေါ်အမေရိကန်ဒုတိယသမ္မတ Joe Biden ကဒီကနေ့ပြစ်တင်ရှုတ်ချပြောဆိုပါတယ်။ Israel နိုင်ငံခီးစဉ်တွင်Palestine တွေတိုက်ခိုက်မှုတွေ Palestine တွေရဲ့တိုက်ခိုက်မှုတွေဖြစ်တာပါဒီလိုမျိုးအမုန်းပွားတဲ့တိုက်ခိုက်မှုတွေအတွက်ဘယ်လိုအကြောင်းပြချက်မျိုးမှပေးလို့မရဘူးလို့လည်းဒုတိယသမ္မတ Joe Biden ကပြောပါတယ် Israel ဝန်ကြီးချုပ် Benjamin Netanyahu နဲ့အတူလုပ်တဲ့သတင်းစာရှင်းလင်းပွဲတွင် American ဒုတိယသမ္မတ Joe Biden ကအင်္ဂါနေ့မှာအမေရိကန်နိုင်ငံသားတူဓာတ်နဲ့အသေးထိုးသက်ခံခဲ့ရတာဟာဆက်ဆုပ်ဖွဲ့အကြံဖက်လို့ရဖြစ်တယ်လို့ပြောပါတယ်စီးရီးယားပြည်တွင်းစစ်မှာပါဝင်နေတဲ့အဖွဲ့တွေကြောင့်ငင်းချင်ရေးဆွေးနွေးပွဲတွေပြန်ဆဖို့စီးရီးယားရေကူးလက်သမဂ္ဂအထူးကိုယ်စားလှယ် Stephen Dumitru ဟာဒီကနေ့ဂျနီဗာမှာရောက်နေပါပြီ။ဒါပေမဲ့လာမယ့်ရက်တွေအတွင်းကိုယ်စားလှယ်တွေရောက်လာမယ်လို့ခန့်မှန်းထားတာနဲ့မျှလုပ်ငန်းစဉ်ဆဖို့ကတော့နှောင့်နှေးပါလိမ့်မယ်။ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA အကြီးအကဲဟောင်း Sepp Blatter ပေါ်စုံစမ်းစစ်ဆေးမှုတစ်ခုအတွက်အထောက်အထားတွေကိုရယူဖို့ပြင်သစ်နိုင်ငံပါရီမျိုးတော်ကပြင်သစ်ဘောလုံးအဖွဲ့ချုပ်ယုံကိုပြင်သစ်အာဏာပိုင်တွေဒီကနေ့ဝင်ရောက်ရှာဖွေကြပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကတင်ညာပေးခဲ့တာပါဒီညအစည်းအဝေးထုတ်လုပ်ရေးမှုကကိုအောင်အောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဆူလီမန်ထာရာဝါလီဖြစ်ပါတယ် VOA American တန်ညဘက်မြန်မာဘာသာအစည်းအဝေးကိုည9:00ကနေ10:00အထိလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါသောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမရှာဖောင်းပါ
This program has come to you from the Voice of America, Washington.